Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ပါရှင် VOA American အသံရဲ့2025ခုနှစ်ဇန်နဝါရီလ29ရက်တနင်္လာနေ့မနက်ခင်းစီစဉ်တွင်ကို American ပြည်ထောင်စုမြို့တော် Washington ကနေတိုက်ရိုက်စတင်ထုတ်လွှင့်နေပါပြီ VOA ရဲ့ထုတ်လွှင့်ချက်တွေကို VOA ရဲ့ Internet ဆာမျက်နှာ Facebook YouTube နဲ့ Jerusalem ကနေလည်းကြည့်ရှုနားဆင်နိုင်ပါတယ်ကျွန်မနင်္ဂလာပ
ါ American အာဏာပိုင်တွေကအထောက်ထားမဲ့ရွှေပြောင်းဝင်ရောက်လာသူတွေကိုနေ့စဉ်ရာနဲ့ချီဖမ်းဆီးနေပြီးနေရက်ရင်းကိုပြန်ပို့နေပါတယ်ရွှေပြောင်းဝင်ရောက်သူတွေကိုတည်ဆောင်လာတဲ့အမေရိကန်လေယာဉ်နှစ်စင်းကိုလက်မခံခဲ့တဲ့အတွက်ကိုလံဘီယာအစိုးရကိုလက်တော့ပြန်အရေးယူဖို့အမေရိကန်သမ္မတကညွှန်ကြားထားပါတယ်။ဂါဇာမှာစစ်ဆေးရေးဂိတ်တွေကိုအစ္စရေးကဖွင့်မပေးတာကြောင့်ဂါဇာမြောက်ပိုင်းကိုပြန်ကြမဲ့ပါလက်စတိုင်းတွေလမ်းမှာပိတ်မိနေကြပါတယ
်။သမ္မတဒေါ်နယ်ထရမ့်ကြောင့်ကမ္ဘာအာရုံဆိုင်မှုတိုးလာနေတဲ့ Greenland ကျွန်းရဲ့သတ္တသူသူဖော်ရေးအလားအလာကိုလည်းထုတ်လွှင့်သွားမှာပါ။ဒါအပြင်အမေရိကန်ရောက်မြန်မာတွေအပေါ်သမ္မတဒေါ်နယ်ထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးမူဝါဒအကျိုးသက်ရောက်မှုအလားအလာတွေကိုကြားရမယ်မိုက်အင်ဂျင်နာရဲ့ဒီမိုကရေစီရာဆွေးနွေးခန်းတရုတ်မြန်မာနယ်စပ်ပြန်ဖွင့်လိုက်တဲ့အခြေအနေကိုစူးစီးတင်ပြထားတဲ့ ISP မြန်မာရဲ့မြင်ကွင်းချက်မှစုမြန်မာပြည်မှပေးစာနဲ့ထူးခြားဆန်းများသတင်းများစတဲ့အပတ်စဉ်ဒီကိုလည်းဆက်တိုက်ထုတ်လွှင့်သွားဖို့ရှိပါတယ်။ခုအရင်ဆုံးတော့ဒီကနေ့မနက်နောက်ဆုံးရသတင်းတွေကိုမှတ်သင်ထားပြောပြပေးပါရှင်။
အမေရိကန်အနာပိုင်တွေကထောက်ထားမဲ့ရွှေပြောင်းဝင်ရောက်သူတွေကိုနေ့စဉ်ရာနဲ့ချီဖမ်းဆီးနေပြီးနေရရင်းကိုပြန်ပို့နေပါတယ်။ဒါဆိုရင်အမေရိကန်ပြည်ထောင်စုတွင်းကိုတရားမဝင်ရွှေပြောင်းဝင်ရောက်သူတွေကိုအစုလိုက်ပြုံလိုက်ဌာနေပြန်ပို့မယ်ဆိုတော့သမ္မတဒေါ်နယ်ထရန့်ရဲ့2024ခုနှစ်စီယုံရေးဂရိကဝတ်ကိုအကောင့်ထည့်ဖို့နေတာဖြစ်ပါတယ်။လွှင့်မှုကြီးချဲ့ရေးဆိုင်ရာဥပဒေတွေကိုကျင့်သုံးဆောင်ရွက်မယ်လို့ဒုတိယသမ္မတ JD Vance က CBS ရုပ်သံရဲ့ Face the Nation အစီအစဉ်မှာတင်းငွေနေကပြောပါတယ်။သမ္မတထရန့်ဆွေရတဲ့လက်ထက်စာပိုင်းရက်တွေအတွင်းရွှေပြောင်းဝင်ရောက်သူ1000ကျော်ဖမ်းဆီးထားပြီးရာနဲ့ချီပြန်ပို့ခဲ့တဲ့အထည်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းရွှေပြောင်းတွေပြန်ပို့ခံရတဲ့နိုင်ငံတွေထဲမှာဂွါတီမာလာနိုင်ငံလည်းပါဝင်ကြောင်းအမေရိကန်လွှင့်မှုကြီးကြပ်ရေးနဲ့အောက်ခွန်ဌာနနောက်အမေရိကန်သမ္မတအင်ပီရိုတို့ရဲ့အချက်လက်တွေမှာဖော်ပြပါတယ်။အလုံးအစဉ်ပြေကြောင်းပြစ်မှုကျူးလွန်သူတွေကိုပြန်ပို့နေကြောင်းသမ္မတထရန့်ကတောက်ချန်နေမှာသတင်းထောက်တွေကိုပြောပါတယ်။မြောက်ကယ်ရိုလိုင်းနားပြည်နယ်မှာဟာရီကိန်းဟယ်လင်းတန်ကနေပြန်လဲထူထောင်ရေးလုပ်ငန်းတွေကိုသွားကြည့်တဲ့ခီးစဉ်အတွင်းသမ္မတထရန့်ကပြောတာဖြစ်ပါတယ်။ဒီလူတွေဟာလူသက်သမားတွေအစိုးရကအစိုးဆုံးသူတွေဖြစ်ပြီးဒီလူတွေကိုအရင်ဆုံးထားနေပြန်ပို့တယ်လို့သမ္မတထရန့်ကအထောက်ထားမရှိပဲပြောပါတယ်။လက်ထိတ်ချေချင်းတွေခတ်ထားတဲ့ရွှေပြောင်းဝင်ရောက်သူတွေကို C70 စစ်လေယာဉ်နဲ့အမေရိကန်ကနေခေါ်ထုတ်သွားတဲ့ဓာတ်ပုံတွေကိုလည်းအမေရိကန်သမ္မတအင်ဂျီရောကထုတ်ပြန်ထားပါတယ်ရှင်။ရွှေပြောင်းဝင်ရောက်သူတွေကိုတည်ဆောင်လာတဲ့အမေရိကန်လေယာဉ်နှစ်စင်းကိုလက်မခံခဲ့တဲ့အတွက်ကိုလံဘီယာအစိုးရအပေါ်မှာတွင်းကုန်ကွန်ပြည်ဝင်ခွင့်တမျက်ချက်အပြင်လက်တုံပြန်အရေးယူမှုတွေလုပ်ဖို့ညွှန်ကြားထားကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကတင်းငွေတွေနဲ့မှပြောပါရယ်ကိုလံဘီယာသမ္မတဂါစတာပိုပီထရိုရဲ့ဆုံးဖြတ်ချက်ကအမေရိကန်မြို့သားလုံခြုံရေးကိုထိခိုက်စေတာကြောင့်အခုလိုအရေးယူဆောင်ရွက်ဖို့လိုအပ်တာဖြစ်တယ်လို့သမ္မတထရန့်ကပြောပါတယ်။ဒါအစပဲရှိသေးတယ်လို့လည်းသမ္မတထရန့်ကသူ့ရဲ့လူမှုကွန်ရက် Truth Social မှာရေးသားခဲ့ပါတယ်။အမေရိကန်နိုင်ငံတွင်းကိုအတင်းအဓမ္မဆစ်လွတ်ခဲ့တဲ့ရာဇဝတ်သားတွေပြန်လာတာကိုလက်ခံရမယ်ကိုလံဘီယာအစိုးရအနေနဲ့ဥပဒေကြောင့်ရလိုက်နာလှုပ်ဆောင်ရမှာတွေကိုချိုးဖောက်ခွင့်ပြုမှာမဟုတ်ဘူးလို့လည်းအမေရိကန်သမ္မတကပြောပါတယ်။အမေရိကန်သမ္မတထရန့်အစိုးရအနေနဲ့ရွှေပြောင်းဝင်ရောက်သူတွေကိုဂုဏ်သိက္ခာရှိရှိဆက်ဆံမဲ့လုပ်ငန်းစဉ်တစ်ခုမချမှမချင်းအမေရိကန်ကနေရွှေပြောင်းအခြေချသူတွေကိုပြန်ပို့တဲ့လေယာဉ်တွေကိုကိုလံဘီယာအစိုးရကလက်မခံဘူးလို့ကိုလံဘီယာသမ္မတကတနင်္ဂနွေနေ့အစောပိုင်းမှာပြောပါတယ်။ကိုလံဘီယာသမ္မတက X လူမှုကွန်ရက် post မှာနှစ်ခုတင်ပြီးအခုလိုကြေညာတာပါ။သူတင်ထားတဲ့ post တစ်ခုထဲမှာတော့ဘရာဇီးကိုပြန်ပို့မယ်လို့ဆိုတဲ့လက်ထိတ်ချေချင်းတွေခက်ခံထားတဲ့ရွှေပြောင်းအခြေချသူတွေလေရင်ကွင်းမှာလမ်းလျှောက်နေတဲ့ဗီဒီယိုကိုလည်းတင်ထားပါတယ်။ရွှေပြောင်းအခြေချသူဟာရာဇဝတ်သားမဟုတ်ကြောင်းလူကုန်တိုက်ခိုက်နဲ့အညီဆက်ဆံရမှာဖြစ်ကြောင်းဒါကြောင့်လဲကိုလံဘီယာရွှေပြောင်းတွေခေါ်ဆောင်လာတဲ့အမေရိကန်စစ်လေယာဉ်နှစ်စင်းကိုပြန်လွှတ်ခဲ့တာဖြစ်တယ်လို့ကိုလံဘီယာသမ္မတကပြောဆိုထားပါတယ်ရှင်။အမေရိကန်ကာကွယ်ဝင်ကြီးတဲ့ပစ်ဟက်ဆက်အနေနဲ့အမေရိကန်စစ်ဌာနချုပ်ပင်တဂွန်အကြီးအကဲဖြစ်စတင်တာဝန်ယူချိန်မှာဆောင်ရွက်စီရတဲ့အများအပြားရှိနေပါတယ် ကမ္ဘာပရိပခရီးနဲ့နှဲဆက်လုံခြုံရေးကနေအစိုးရလုပ်ငန်းတာဝန်တွေအထိဆောင်ရွက်စရာတွေရှိနေတာပါ။အမေရိကန်တောင်ပိုင်းနယ်စပ်မှာစစ်တပ်ပို့ပြီးတော့ချထားရေးဆိုတဲ့အမေရိကန်သမ္မတထရန့်ရဲ့ဦးစားပေးလုပ်ငန်းစဉ်ကိုလည်းကာကွယ်ရေးဝင်ကြီးတဲ့ဟက်ဆက်ကဆောင်ရွက်ရမှာပါ။ဒါအပြင်အမေရိကန်စစ်တပ်ကိုတရားဥပဒေစိုးမိုးရေးလုပ်ငန်းစဉ်မှာသုံးသင့်သလားဆိုတာကိုလည်းသူ့အနေနဲ့ဆန်းစစ်ရမှာဖြစ်ပါတယ်။ဒါမျိုးကလုံးလေလုံးထသိပ်ပြီးတော့မရှိလာပါဘူး။ဒါအပြင်ယူကရိန်းကိုအခုညီပေးရေးကိစ္စ၊ဂါဇာအပြစ်ခတ်ရက်စဲရေးအရှိလေပိုင်းမှာတပ်တွေချက်ထားမှုတွေကိုလည်းဆုံးဖြတ်ရမှာဖြစ်ပါတယ်။ဒါရီဒင်သာမကအစိုးရရဲ့အလုံးချုံကုန်ပါဝင်ရေးဆိုင်ရာအစီအစဉ်တွေနဲ့ဝန်ထမ်းတွေကိုဖယ်ရှားရေးလဲသမ္မတထရန့်ကညွှန်ကြားထားတာဖြစ်ပါတယ်ရှင်။
View American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညနဲ့လိုင်းဒိုမီတာ40 kHz 0533ညတို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။မနက်9နိုင်ထိဒုတိယပိုင်းကိုလူမှုမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ VOA မြန်မာပိုင်းစီစဉ်ရဲ့တနင်္လာနေ့မနက်ခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်ရှင်။ဟမတ်စ်တို့ကအပြစ်ခတ်ရစေးရေးသဘောတူညီချက်ကိုချိုးဖောက်တယ်လို့အစ္စရေးတို့ကဆွဆွဲပြီးနေဆက်စစ်ဆေးရေးဂိတ်တွေဖွင့်ပေးဖို့ညှင်းဆိုထားတာကြောင့်ဂါဇာမြောက်ပိုင်းကအိမ်တွေထံပြန်ကြတဲ့တောင်းနေချီတဲ့ပါလက်စတိုင်းတွေလမ်းမှာပိတ်မိကစောင့်ဆိုင်းနေကြရပြီးမချစ်မနှက်ဖြစ်နေကြပါတယ်ဂါဇာမှာထိမ့်သိမ်းထားတဲ့အစ္စရေးတစားခံတွေနဲ့အစ္စရေးအချင်းထောင်တွေထဲကပါလက်စတိုင်းအချင်းသားတွေဒုတိယအကြိမ်လဲလှယ်ပြီးနောက်တစ်နှစ်မှာအခုလိုနယ်စပ်ဖြတ်ဂိတ်တွေပိတ်တာဟာဆိုရင်ဟာမတ်စ်နဲ့အစ္စရေးကြားအပြစ်ခတ်ရစေးရေးထိခိုက်နိုင်တဲ့အခြေအနေကိုပြသနေတာဖြစ်ပါတယ်။ဂါဇာလယ်ပိုင်းဒေသတွေမှာတော့ဂါဇာမြောက်ပိုင်းကိုဥတီတဲ့လမ်းမကြီးတွေထက်မှာလူပေါင်းများစွာတန်းစီဆောင်ဆိုင်နေကြပြီးတချို့ကကားတွေထဲမှာဖြစ်ပြီးတချို့ကတော့ခြေလျင်ဆောင်ဆိုင်နေကြတယ်လို့မျက်မြင်တွေ့သူတွေကပြောပါတယ်။ကားတွေ၊ဂုံတင်ကားတွေနဲ့လမ်းချားတွေပေါ်မှာမှုရာတွေ၊ဆက်နက်ရိက္ခာနောက်အလဲပိုင်းနဲ့တောင်ပိုင်းဒေသတွေမှာခိုးလုံခဲ့စဉ်ကတုံးခဲ့တဲ့တဲတွေအပြည့်အစုံတင်ထားကြပြီးကုညီပင်းနေသူတွေကတော့ရင်းနဲ့အစားအစာတွေဖြန့်ဝေပေးနေကြပါတယ်။အင်ဂျင်နီကာတာကဂျာဝင်ဆိတ်ဆက်ခဲ့ချပြီးအမေရိကန်ထောက်ခံထားတဲ့အပြစ်ရရေးသဘောတူညီချက်အရအစ္စရေးအနေနဲ့မြောက်ပိုင်းကအိုးအိမ်စွန့်ထွက်ပြေးရတဲ့ပါလက်စတိုင်းတွေကိုသူတို့နေရရေးအိမ်တွေထံပြန်ခွင့်ပြုရမှာဖြစ်ပါတယ်။လေဘနန်တောင်ပိုင်းကနေအစ္စရေးတပ်ဖွဲ့တွေဆုတ်ခွာရေးအတွက်နောက်ဆုံးရသတ်မှတ်ချက်ကိုဖေဖော်ဝါရီလ18ရက်နေ့အထိတက်တန်းထပ်တိုးဖို့အစ္စရေးနဲ့လေဘနန်ကြားသဘောတူခဲ့ကြောင်းအမေရိကန်သမ္မတအင်ဗျူရောကတနင်္ဂနွေနေ့မှာထုတ်ပြန်ပြောဆိုထားပါတယ်။အစ္စရေးနဲ့ဟက်စ်ဘိုလာကြားတိုက်ပွဲတွေရက်စဲရေးအတွက်ပြီးခဲ့တဲ့နိုဝင်ဘာလနှောင်းပိုင်းမှာသဘောတူခဲ့တဲ့အပြစ်ရသဘောတူညီချက်မှာသတ်မှတ်ထားတဲ့နောက်ဆုံးရသတ်မှတ်ချက်ထက်တပ်တွေဆုတ်ခွာရေးကိုနောက်ထပ်ရက်ပေါင်း60ထပ်ထိုးပေးဖို့အစ္စရေးဘက်ကပန်ကြားခဲ့ပြီးတဲ့နောက်အခုလိုသဘောတူညီချက်ကိုအမေရိကန်သမ္မတအင်ဗျူရောကကြေညာခဲ့ပါတယ်။လေဘနန်တောင်ပိုင်းဒေသတွေမှာလေဘနန်စစ်တပ်ကတပ်ဖွဲ့တွေမချထားသေးတာကြောင့်အဲ့ဒီဒေသတွေမှာဟက်စ်ဘိုလာတွေပြန်ပြီးတော့အခြေမချလာရေးအတွက်အစ္စရေးဘက်ကတပ်တွေဆက်လက်ချထားဖို့လိုအပ်နေသေးတယ်လို့အစ္စရေးဘက်ကပြောဆိုထားပါတယ်။အစ္စရေးတပ်တွေမဆုတ်ခွာမချင်းလေဘနန်တပ်တွေချထားဖို့မဖြစ်နိုင်ဘူးလို့လေဘနန်စစ်တပ်ကပြောပါတယ်။အမေရိကန်သမ္မတအင်ဂျီရောဘက်ကတော့အခုသဘောတူညီချက်ကဖေဖော်ဝါရီလ18ရက်2025ခုနှစ်အထိသက်ရောက်မယ်လို့တင်းငွေနေနေထုတ်ကြေညာချက်မှာပြောပါတယ်။အစ္စရေးနဲ့လေဘနန်အစိုးရတွေဘက်ကတော့မှတ်ချက်တစုံတရာမပေးသေးပါဘူးရှင်။အာဖဂန်တာလီဘန်ထိတ်တန့်တာဝန်ရှိသူတွေနဲ့အီရန်နိုင်ငံသားရေးဝန်ကြီးတို့တင်းငွေနေနေကတွေ့ဆုံကြပြီးနှစ်နိုင်ငံနယ်စပ်တလျှောက်တင်းမာမှုတွေနောက်အီရန်မှာရှိတဲ့အာဖဂန်ဒုက္ခသည်တွေအရေးနဲ့ရေးအသုံးပြုခြင်းဆိုင်ရာအခွင့်အရေးတို့ကိုဆွေးနွေးချပါတယ်။အာဖဂန်နစ္စတန်မြို့တော်ကာဘူးကို2019ခုနှစ်နောက်ပိုင်းပထမဆုံးအချိန်ဖြစ်အီရန်နိုင်ငံသားဝင်ကြီးလာရောက်တာဖြစ်ပါတယ်။အီရန်နေနဲ့အာဖဂန်ဒုက္ခသည် 3.5 သန်းကိုဌာနေပြန်ပို့ရင်းနဲ့အင်းနီချင်းအာဖဂန်ရဲ့ပြည်တွင်းရေးမှာဝင်ရောက်ဆွတ်ဖက်ဖို့ရည်ရွယ်ချက်မရှိဘူးဆိုတဲ့အကြောင်းအီရန်နိုင်ငံခြားဝင်ကြီးအာဖက်အရာဂျီကပြောဆိုတဲ့ဆိုပြီးအာဖဂန်အစိုးရရဲ့ဒုတိယပြောခွင့်ရဟက်ဒူလာဖီရက်ကကြေညာချက်မှာပြောဆိုထားပါတယ်။ဒ ဒါပြင်ရှိအရင်းမြစ်ခွဲဝေရေးချမှတ်ထားတဲ့ဟယ်မန်မြစ်ရေးအရင်းမြစ်ဆရာသဘောတူညီချက်ကိုအပြည့်အဝအကောင့်ထဲပို့ဖို့လဲသူကတိုက်တွန်းတဲ့အကြောင်းကြေညာချက်မှာဖော်ပြထားပါတယ် အာဖဂန်နစ္စတန်နိုင်ငံရဲ့ယာယီဝန်ကြီးချုပ်ဟက်ဆမ်အဂွန်ကတော့အာဖဂန်ဒုက္ခသည်တွေကိုလေးစားမှုနဲ့ဆက်ဆံဖို့အီရန်ကိုတိုက်တွန်းခဲ့သလိုအချိန်တို့အတွင်းအလုံးအရှင်းနဲ့ဌာနေပြန့်ဖို့ရေးကလည်းမဖြစ်နိုင်ဘူးလို့ပြောဆိုထားပါတယ်ရှင်
ဒီကနေ့မနက်ဖြန်ထိုင်တဲ့ရောင်းသတင်းတွေကိုတော့မတင်ပြထိုက်ကပြောပြသွားတာပါရှင် VOA American အသံကနေဒီကနေ့မနက်ခင်းအစီအစဉ်တွေကိုမနက် 6:00နာရီနဲ့ခုနှစ်နာရီထိဆက်လက်ထုတ်လွှင့်နေပါတယ်အခုတော့သတင်းဆောင်းပါးတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်သိုက်ကြည့်ရှုနားဆင်ကြရအောင်ပါကမ္ဘာမျက်ဝင်ရိုးစွန်ဒေသမှာရှီရီခဲနေတဲ့ Greenland ကျွန်းကြီးကိုဒိန်းမတ်တို့လက်ကဝယ်ယူပြီးတော့ထိန်းချုပ်သွားလိုတယ်လို့အမေရိကန်သမ္မတဒိုနယ်ထရမ့်ကပြောကြားခဲ့ပြီးတဲ့နောက်
တပ်မဲ့လည်းအဲ့ဒီကျွန်းကိုကမ္ဘာကပို့ပြီးတော့အာရုံစိုက်လာကြပါတယ်ဒါပေမဲ့လည်းအဲ့ဒီကျွန်းမှာလက်ရှိတပ်တတုတူဖော်နေသူတွေကတော့အမျက်အစွန်ရပုံကနေရာဆဲဖြစ်ပါတယ်ဒီလိုအခြေအနေတွေကပြောင်းလဲသွားတော့မှာပါလားဂရင်းလန်ကျွန်းရံမြို့တော်နှုတ်ကနေဟန်နရီရစ်ဝဲပေးပို့တဲ့တရင်ကတော့ကိုညာဝင်းအောင်ကပြောပြထားပါတယ်
Greenland is a country full of minerals. We have
Greenland Jonha twin thwet jwe wa de tai mi ba. Niya da ka ma twet ya de twin thwet de ko chan lo tu phaw ni da ba.
Leshi ka ba ba ma တရုတ်နိုင်ငံကသာအများဆုံးထုတ်နေတဲ့ Rare Earth ခေါ်အရေးပါလုံးတဲ့မြေရှားသတ္တုတွေကိုဒီ Greenland ကျွန်းမှာလည်းတွေ့ရပါတယ်။ဒိန်းမတ်နိုင်ငံရဲ့အုတ်ထင်းမှုအောက်ကနေခွဲထုတ်ပြီး Greenland ကိုထိန်းချုပ်သွားလိုတယ်လို့ American သမ္မတ Donald Trump ကပြောထားတာပါ။နိုင်ငံတကာလူညုံရေးရှုထောင့်အရဒီလိုလုပ်ဖို့လိုတယ်လို့ Trump ဘက်ကအကြောင်းပြပါတယ်။ထရမ့်ရဲ့အကြံစီကိုဂရင်းလန်းကရောဒိန်းမတ်ကပါလက်မခံပါဘူး။ဒါပေမဲ့တွင်းထွက်တူးဖော်ရေးကုမ္ပဏီတွေကတော့ ဘယ်လို
အခွင့်အလမ်းရှိလာမလဲဆိုတာကိုရှာဖွေနေကြပါတယ်။ဟစ်အင်တရက်စ်ဖော်ဂရင်းလန်ကန်နက်ဂရင်းလန်ကိုဒေါ်နယ်ထရမ့်စိတ်ဝင်စားနေတဲ့အတွက်ဒီကျွန်းကြီးဖွံ့ဖြိုးတိုးတက်ရေးကိုဖြစ်စေမဲ့တွင်းထွက်တူးဖော်ရေးကဏ္ဍမှာယင်းနည်းမျက်နှာမှုတွေပိုဝင်လာမှာပါ။ဒီချက်ကိုကျွန်တော်လုံးဝကြိုးဆိုပါတယ်။ဒါကြောင့်ဂရင်းလန်မှာရှိတဲ့နိုင်ငံရေးသမားတွေရောတွင်းထွက်တူးဖော်ရေးလုပ်
ဝန်ကြီးကပြောပါတယ
် We do want American investments. We do want collaboration with US State Department.
အမေရိကန်ရဲ့ရင်းနှီးမြှုပ်နှံမှုတွေကိုလိုလားပါတယ်။အမေရိကန်နိုင်ငံသားရေးဌာနနဲ့လည်းပူးပေါင်းဆောင်ရွက်သွားချင်ပါတယ်။ဒါကိုအချိန်တော်ကြာခဲကပြောလာခဲ့တာပါ။
တွင်တွက်ဒူးဖို့ရေးကဏ္ဍမှာယင်းနီမြို့နံမှုတွေလာလို့ဖို့ဒေါ်နယ်ထရန့်ရဲ့ပထမသမ္မတသက်တမ်း2019ခုနှစ်တုန်းကဂရင်းလန်းနဲ့သဘောတူညီချက်ရှိခဲ့ပေမဲ့လက်တွေ့မှာလာရောက်မြှုပ်နှံတာမျိုးမရှိခဲ့ပါဘူ
း For many years now we have seen that there has been some hesitance in the investment
နေတော်ကြာလာတဲ့အခုချိန်ထိပြန်ကြည့်ရင်နှစ်ရှည်စီမံကိန်းမှာသဘာဝပတ်ဝန်းကျင်ကိုလည်းမထိခိုက်စေမဲ့ယင်းနီမြို့နံမှုမျိုးလာလို့ဖို့တွန်းဆုတ်နေခဲ့ကြတာပါ
စွန်းစားမှုတွေရှိပေမဲ့လည်းအကျိုးမြတ်ရဖို့ကတော့သိမ့်မသေးကြလှပါဘူး Apple Talk တက်တူမိုင်းကုမ္ပဏီဆိုရင် Greenland Ruby လုပ်ငန်းခွဲအနေနဲ့2023အထိတူးဖော်ရမှာဗဒမြားနဲ့ပန်းရောင်နီလာကြောက်တွေရခဲ့ပေမဲ့အခုတော့လုပ်ငန်းကဒေဝါလီခံသွားပါတယ်ဒီကျွန်းရဲ့သဘာဝတရားစာတကိုအားပြုပြီးစီးပွားရေးတောင်တင်းအောင်လုပ်နိုင်မယ်ဆိုရင်တစ်ချိန်ကျတဲ့အခါဒိမတ်လက်အောက်ကခွဲထွက်ပြီးအပြည့်အဝလွတ်လပ်ရေးရလာနိုင်လိမ့်မယ်လို့ Greenland အစိုးရကမျှော်လင့်နေတာပါဒါပေမဲ့ထင်းသလိုဖြစ်လာပါမလားဆိုတာပညာရှင်တချို့ကတန်တရားရှိပါတယ
် If you want minerals of the
Greenland ကျွန်းသားတွေစီးပွားရေးအရာကိုခြေတောက်ပေါ်ကိုရည်တည်နိုင်အောင်လို့သဘာဝတွင်းထွက်တွေကိုထုတ်ယူရောင်းချလိုတယ်ဆိုရင်တော့နိုင်ငံတကာလုံထုံးလုံနည်းတွေကိုလိုက်နာဖို့လိုပါလိမ့်မယ်အဲ့ဒီတွင်းထွက်တွေဒူးဖော်မဲ့နေရာအနီးတစ်ဝိုက်မှာနေထိုင်သူတွေအတွေ့တကယ်ပဲအကျိုးကျေးဇူးရှိစေမလားဆိုတာသိကြအောင်လုပ်ဖို့လိုပါမယ်။အဲ့ဒီလိုမှမဟုတ်ရင်ခေတ်သစ်နယ်ချဲ့တွေရဲ့အချောင်းနိုင်ချင်းကိုခံရပါလိမ့်မယ်
။ Greenland ပေါ်မှာတည်ယူပို့ဆောင်ရေးအတွက်စိန်ခေါ်ချက်တွေရှိနေတာကတော့အမှန်ပါ။ဒ တနှစ်တာရဲ့အချိန်အများစုကဒီမှာနှင်းနေခဲနေပြီးဆောင်းတွင်းကာလကတိုပါတယ်ဒီကျွန်းပေါ်မှာလမ်းမကြီးတွေအနည်းငယ်သာရှိပြီးအေယာမကျွန်းကြီးရဲ့နေရာအများစုဟာလူသူသွားလာမှုမရှိဘဲသဘာဝအတိုင်းရှိနေပါတယ်နေချင်းညာချင်းကြီးပွားလာဖို့ဆိုတာမျိုးဘယ်သူမှလုပ်နိုင်မှာမဟုတ်ဘူးလို့ကျန်ဆန်းကဆိုပါတယ
် It takes timeTo develop a project from
စီမံကိန်းတစ်ခုအကောင်အထည်ဖော်တဲ့အခါတကယ်ကိုစတင်တူးဖော်နိုင်ပြီးထုတ်ရောင်းနိုင်တဲ့အဆင့်မျိုးရောက်ဖို့ဆိုရင်ကနဦးစမ်းသက်တူးဖော်မှုနဲ့အတူအချိန်ပေးဖို့လိုပါတယ
်ဒီကျွန်းကြီးကိုဒေါ်နယ်ထရန့်ရဲ့အာရုံစိုက်မှုတွေတိုးလာတာကြောင့်တစ်ချိန်ကျရင်အောင်မြင်ပြီးချမ်းသာကြွယ်ဝလာမှာလားအချို့ရှားအနာပိုင်တဲ့နိုင်ငံအသစ်တစ်ခုဖြစ်လာမှာလားဆိုတာကတော့ Greenland ကျွန်းသားတွေကြားနိုင်ငံရေးရခေါင်းခဲစရာဖြစ်လာနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ကျမတို့အခုထုတ်လွှင့်နေတဲ့အစီအစဉ်တွေပေကို VOA ရဲ့အင်တာနက်ဆက်မျက်နှာမှာလည်းအခုထုတ်လွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းရဲ့ကြည့်ရှုနားဆင်နိုင်ပါတယ်။ခုတော့အပတ်စဉ်ကဏ္ဍတွေဖက်ဆက်ကြရအောင်ပါ။သမ္မတထရမ့်စတင်တာဝန်ထမ်းဆောင်ချိန်မှာထုတ်ပြန်ခဲ့တဲ့အထူးအမိန့်အာဏာ26ခုထက်ကလူဝင်မှုကြေကြရဲ့ကိစ္စဟာအမေရိကန်ပြည်ထောင်စုမှာရွှေ့ပြောင်းအခြေချနေထိုင်ကြတဲ့မြန်မာနိုင်ငံသားတွေအပေါ်ဘယ်လိုအကျိုးသက်ရောက်မှုရှိနေပါသလဲ။အမေရိကန်နိုင်ငံနယူးယောက်မြို့အခြေဆိုင်ဘာမာပွိုင်းအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာကိုမိုချန်းကိုမိုက်အင်ဂျင်နီယာကဇူးမ်ကနေဆက်သွယ်မေးမြန်းထားပါတယ
်။ဟုတ်ကဲ့မင်္ဂလာပါကိုမိုချန်းရေ
။မင်္ဂလာပါခင်ဗျ။
အဲ့တော့လေဒီနယူးယောက်မှာရှိတဲ့ကျမတို့ဒီAmerican မြန်မာတိုင်ဝိုင်းအတွက်ပေါ့နော်အခု American သမရထရမ့်ကသူတာဝန်စပြီးတော့ထမ်းဆောင်ချိန်မှာပေါ့နော်အဲ့ဒီရပ်ပိုင်းတွင်းမှာပဲအခုဆိုရင်နယူးယောက်မြို့တော်ဝင်ရနေပြီးတော့ဒီနယူးယောက်မြို့ကဒီလူထုနဲ့တွေ့ဆုံပွဲပေါ့နော်အဲ့ဒီတွေ့ဆုံပွဲမှာကိုမိုချန်းကလည်းတက်ရောက်ခဲ့တယ်ဆိုတော့အခုသမရဒီထရမ့်တက်လာပြီးရပ်ပိုင်းတွင်းဘာတွေနယူးယောက်မှာထူးခြားမှုရှိလဲရှင်သူတစ်ဖြစ်မြန်မာတိုင်ဝိုင်းအတွက်ပေါ့
ဒီသူကline တစ်ခုလိုပဲပေါ့เนาะအဲဟိုလာတာဖြစ်တဲ့အတွက်ကြောင့် line တစ်ခုလိုပဲလာတာဖြစ်တဲ့အတွက်ကြောင့်ဟိုကိုယ့်ရဲ့ဒီမြန်မာ community အဲကိုအရင်ဆုံး line ကမရောက်သေးဘူးဆိုတဲ့သဘောမျိုးတော့ဟိုရှိတာပေါ့เนาะအဲဒီ New York မှာကအဲသူတို့အခေါ်ပေါ့ဒီ Sanctuary City ဆိုတာကအထူးသဖြင့်ဆိုင်ရဆိုင်တမ်းမရှိတဲ့လူတွေကိုလည်းပဲအဲသူတို့ကတက်နိုင်တလို့ဟိုကာကွယ်ပေးတယ်အဲအလုပ်တွေပေးထားတယ်အာစသည်အားဖြင့်အဲ့လိုအခွင့်အရေးထားရှိတယ်ပေါ့နော်ဒါတပြင်းနဲ့ထဲမှာဒီအဲဆာရဆာရန်အဲမရှိဘူးရှိတယ်ဆိုတဲ့နေရာမှာမရှိတဲ့လူတွေကလည်းပဲအာပြစ်မှုကျူးလွန်တာတွေလည်းရှိရနော်အဲပြစ်မှုကျူးလွန်တာတွေဆိုတာကဥမာအဖြစ်ဟလာလူတတ်မှုလူတတ်မှုတို့ဒီတော့ဒီသူဖြင့်ဟိုမတည်မှုတို့နောက်ပြီးတော့တခြားခိုးယူခိုးဆိုးလူရဲမှုတို့အဲဒါမျိုးတွေကျူးလွန်ထားတဲ့လူတွေလည်းရှိသလိုမှန်မှန်ကန်ကန်နဲ့ရိုးရိုးသက်သက်နဲ့အလုပ်လုပ်ပြီးတော့မှအဲနေထိုင်ကျင့်ကြံကြတဲ့လူတွေလည်းရှိကြတာပဲအဲသူတို့လည်းပဲအဲဒီလက်ရှိအဲသမရရဲ့အမိန့်အရာဆိုလို့ရှိရင်အဲသူကနည်းနည်းဝေဝါးတယ်ဗျဝေဝါမှုရှိတယ်အဲဝေဝါထားအောင်လည်းပဲလှုပ်ထားသလားတော့မပြောတတ်ဘူးပေါ့နော်အဲအထူးသဖြင့်သူတို့အခေါ်တရားမဝင်တဲ့အဲ immigrant တွေပေါ့နော်တရားမဝင်တဲ့ဒီဝင်လာတဲ့လူတွေဆိုတဲ့နေရာမှာပြောရမယ်ဆိုလို့ရှိရင်အာဘာကိုဆိုလိုတာလဲအဲဆိုတော့ဟိုပေါ့နော်ဒီ question စိတ်ဖြာရတော့မယ့်အနေအထားတွေဖြစ်လာတာပေါ့နော်ဆိုတော့အဲ့ဒီချိန်ကျတော့သူကဒီပြစ်မှုကျူးလွန်ထားတဲ့လူတွေကိုအရင်ဆုံးသူကကင်တွယ်ပဲပေါ့ပြစ်မှုကျူးလွန်ထားတဲ့လူတွေကိုအရင်ဆုံးဖမ်းဆီးပြီးတော့မှအဲပြန်ပို့မယ်ပေါ့ဆိုတော့အဲ့ဒါမျိုးနဲ့စတယ်ပေါ့နော်ဆိုတော့စတော့ဗမာအဆုံးတက်မှာလေဆိုတော့မိကွန်ကရှိနေတယ်သူတို့လည်းပဲအဖြေရမရှိဘူးအဖြေရမရှိဘူးအဲဟိုဘူးဘူးဝါဖြစ်နေတာတခုကတော့တန်းနဲ့ချီရဲ့လူတွေကိုပြန်ဖမ်းပြီးပို့မှန်ဆိုတော့ကျုံဝါမှုတော့ရှိ
တယ်ဒီဥပမာအမေရိကန်နိုင်ငံကိုရောက်လာတဲ့မြန်မာအများစုပေါ့နော်တိုင်းသားအများစုပဲဖြစ်ဖြစ်တိုင်းမြန်မာတွေပဲဖြစ်ဖြစ်ပေါ့ဒီမြန်မာနိုင်ငံသားတွေကဟို passport နဲ့ UO ဒီ visit နဲ့လာတာတွေရှိရ business နဲ့လာတာတွေရှိပြီးတော့ ဟိုအမေရိကန်မှာဆက်ပြီးတော့နေကြတာပေါ့လေနေကြတဲ့ခါမှာသူတို့ရဲ့အဗီဇာတက်တန်းနေရာကုန်သွားတဲ့ခါမှာသူတို့တွေအခုဆိုရင်ဒီအလုပ်သမားကတ်ပေါ့ employment ဒီကတ်တင်နေနေကြတယ်အသူတို့မှာ driver license ID တွေရကြတယ်တခါအဲ့ဒီတကယ်လို့အဲ့ဒါဆွဆွပြောသလိုတက်တန်းကုန်သွားပြီချိန်မှာသူတို့တက်တန်းပြန်တိုးတာတို့เนาะ now employment ဒီ employee ဒီအလုပ်သမားတက်တန်းတိုးတာတို့အဲ့ဒီအလိုမျိုးလူတွေကြတော့ဘယ်လိုပုံစံမျိုးဖြစ်မလဲရှင
်ဟိုတက်တန်းတိုးတာကတော့တိုးခွင့်ရှိတယ်လေအဲဒီနေ့ဒီချိန်ထိတော့အဲ့တက်တန်းတိုးတဲ့ဟာတွေကိုရက်လိုက်ပြီးလို့တော့ပြောတန်တော့မကြဘူးသေးဘူးเนาะပြောတန်တော့မကြသေးမရက်ပါစင်းနေတော့ဆုတောင်းတာပေါ့ဗျာเนาะတော့လည်းပဲပြီးခဲ့တဲ့သူ့ရဲ့တက်တန်း၄နှစ်မှာဒီနိုင်ငံရေးခိုလုံတဲ့ကိစ္စတွေကိုရပ်လိုက်တယ်စစ်ဆေးခွင့်မပြုနိုင်အောင်ဆိုပြီးတော့မှဟိုရွှေ့ဆိုင်ပလိုက်တယ်ဆိုတော့ရွှေ့ဆိုင်ပလိုက်တဲ့အချိန်ကျတော့သူ့ရဲ့တပ်သား၄နှစ်မှာတော်တော်များများကနိုင်ငံရေးခိုလုံမှုရှောက်တဲ့သူတွေတော်တော်များများကအင်တာဗျူးမရတော့နော်ဒီအစိုးရဘိုးစားတဲ့ပေါ့နော်ဒီ immigration နဲ့ပေါ့နော်လူဝင်မှုကြည့်ကြရင်းနဲ့သူတို့interview မရတော့ interview မရတော့တဲ့အချိန်ကျတော့သူတို့ရဲ့ဒီစာရဲစာရန်ရှောက်ထားတယ်ဆိုတဲ့အနေထားကကြာရှည်နေတာပေါ့နော်ကြာရှည်နေတဲ့ဂျာကာလာမှာအလုသမားကတ်ရတယ်ဒီအလုသမားကတ်ထုတ်ပေးထားတယ်အလုသမားကတ်ဒီလည်းပဲခုနပြောလို့ပဲအဲ့ဒါဟို expiration ဆိုတာရှိတဲ့အချိန်ကျတော့ expire ဖြစ်တဲ့အချိန်ကျတော့အဲ့ဒီ process ကို expire ဖြစ်သွားတဲ့မဖြစ်ခင်မှာကိုကအစ်စ်ကိုရှောက်ရတာဒါပေမဲ့ရှောက်တိုင်းလည်းပဲသူကအချိန်မီရောက်လာတာမဟုတ်ဘူးအဲ့ဒီပြဿနာဖြစ်လာဆိုအဲ့ဒီရဲ့စကူးဒါကအပိုင်းကဏ္ဍတစ်ခုအဲ့လိုလူမျိုးတွေကလည်းရှိတယ်တပြိုင်နက်တည်းမှာလည်းပဲတချို့ကဒီနိုင်ငံမှာရောက်နေတာနှစ်ပေါင်းများစွာဗျာနိုင်ငံရေးခိုလုံခွင့်ရှောက်တယ်မအောင်ဘူးဗျာတော့မအောင်ပြီးမဲ့လို့လည်းပဲအခြေအနေအရမြန်မာနိုင်ငံရဲ့လက်ရှိဖြစ်နေတဲ့အခြေအနေအရဒီနိုင်ငံမှာပဲဆက်နေရတယ်အဲ့လိုလူမျိုးတွေလည်းရှိတယ်ဗျာရှိတယ်ဟောတခြားကျွန်တော်တို့မသိတဲ့လူတွေလည်းမသိနိုင်တဲ့ရှူဒေါင်းတွေပေါ့နော်ဖြစ်ပေါ်နေတဲ့တို့ရဲ့အခက်အခဲတွေလည်းရှိနိုင်တယ်ဆိုပြောကျင်တာကအဲ့လိုစာရဲစာရန်မပြည့်စုံတဲ့လူတွေမြန်မာအတိုင်းဝိုင်းထဲမှာရှိနေတယ်ဆိုတဲ့အတွက်ကြောင့်ဒီလိုင်းကြီးကျွန်တော်တို့မြန်မာအတိုင်းဝိုင်းကိုအနှင်းနဲ့အမြန်တော့ရောက်လာနိုင်မယ်လို့ကျွန်တော်ကတော့အဲ့လိုယူဆနေတယ
်ဒါဆိုရင် deportation ပေါ့နော်သမ္မတထရမ့်ကသူစပြီးတော့တာဝန်ယူတဲ့နေ့မှာပဲသူလက်မှတ်ထိုးလိုက်တဲ့ဒီအစုလိုက်ပြုံလိုက်ပြန်ပြီးတော့ပို့မယ်ပေါ့နော်ဒီတရားမဝင်နေထိုင်တဲ့သူတွေ American ပြည်ထောင်စုမှာရှိနေတဲ့သူတွေပို့မယ်ဆိုတော့အခုစပြီးတော့ ICE လို့ခေါ်တဲ့တကယ်အထူးဒီတပ်ဖွဲ့တွေကစပြီးတော့သူတို့ဟိုဖမ်းပြီးတော့နှိမ်နေတာပေါ့နော်ဆိုတော့အဲ့ဒီလိုဒီပြန်ပြီးတော့ပို့မယ်ဆိုတော့ဒီအဲ့ဒီ policy ကကျမတို့ဒီကမြန်မာအတိုင်းဝိုင်းကိုဘယ်လိုရိုက်ခတ်မှုတွေရှိမလဲရှင်
အဲကေခုနလိုပေါ့နော်အဓိကကဒီစာရွက်စာတမ်းမရှိလို့အပြရစရာမရှိလို့အဖမ်းတယ်ဆိုတဲ့နေရာမှာအဲကျွန်တော်သိရတဲ့လောက်ကတော့ဒီ American အစိုးရနဲ့အဲဒီဆက်သွယ်ရေးလမ်းကြောင်းဖောက်ထားတဲ့တိုင်းပြည်တွေပေါ့နော်ဆက်သွယ်ရေးလမ်းကြောင်းဖောက်ထားတဲ့တိုင်းပြည်တွေရဲ့အစိုးရတွေနဲ့သူတို့တွေကချိတ်ဆက်လုပ်တယ်ချိတ်ဆက်လုပ်တဲ့အချိန်ကျတော့အဲ့လိုမျိုးဒီဆက်သွယ်ရေးလမ်းကြောင်းကောင်းတဲ့နိုင်ငံဒီဆိုလို့ရှင်တော့တို့ကလွယ်လွယ်ကူကူပြန်ပို့လိုက်လို့ရတယ်အဲ့ဒီတိုင်းပြည်ဒါပေမဲ့ဆက်သွယ်ရေးမကောင်းတဲ့တိုင်းပြည်ဥပမာမြန်မာနိုင်ငံလိုမျိုးအနေထားပေါ့နော်အဲ့လိုဆက်သွယ်ရေးမကောင်းတဲ့တိုင်းပြည်ဆက်သွယ်ရေးတိကျမလုပ်တဲ့တိုင်းပြည်မျိုးကြတော့သူကအဲ့လိုလူမျိုးကြတော့တို့ကဒီ Texas နော် Texas ပြည်နယ်မှာတို့က camp ကြီးဖွင့်ထားတယ်အဲ့ဒီ camp တဲကိုတို့ပို့မှာအဲ့ဒီ camp မှာတော့ထားထားမယ်နော်ဒါကနံပါတ်၁တို့လုပ်ဖို့အတွက်ရည်ရွယ်ထားတာသူမတက်လာခင်ကလေးကဒါကိုပြင်ဆင်တာပြင်ဆင်နေတာဒါကနီလန်တလန်။နောက်နီလန်တလန်ကမက္ဆီကိုဘက်မှာပထားမယ်။ဆိုတဲ့ဟာနီလန်တလန်။ဆိုတော့အဲ့လိုအသေးစိတ်တွေကတချို့ကိစ္စတွေကျွန်တော်ထင်တယ်။မရှင်းသေးဘူး။သူတို့လုံရင်းနဲ့ကင်တွယ်နဲ့လုံအဲအဲ့အဲ့မျိုးပေါ့နော်။အဲ့လိုသွားနေတဲ့သဘောမှရှိတယ်လို့ကျွန်တော်ယူဆတယ်။အဲသူတို့လည်းပဲဘာဖြစ်လဲဆိုတော့အဓိကကပြည်သူလူထုကအကုန်လုံးမသိရဘူးဗျပြည်သူလူထုကိုရှင်းရှင်းလင်းလင်းနဲ့အသေးစိတ်တွေမပြောဘူးမှုကင်းကျူးလွန်ထားတဲ့သူတွေကိုသူတို့နဲ့ဖမ်းပြီးတော့ပြန်ပို့တယ်ဆိုတော့သူကိုယ်တိုင်ပြည်ကိုပြန်ပို့တာပြဿနာမရှိဘူးအဲဒါပေမဲ့လို့အဲ့ဒီတည်းမှာယောနောတော့ပေါ်နဲ့အဲကိုယ်တိုင်ပြည်ကိုမပို့လဲဗျအကယ်၍ Texas ကို Texas မှာသွားထိမ့်သိမ်းထားတယ်တော့မှ Mexico ဘက်မှာထိမ့်သိမ်းတာဟုတ်တယ်ဒီမှုကင်းကျူးလွန်ထားတဲ့ဒါတော့မတတ်နိုင်ဘူး နော်ဒါမှမဟုတ်သူမှုကင်းကျူးလွန်ထားတဲ့လူတွေဖြစ်တော့အမေရိကန်မှာလူဆိုးတွေလက်မခံနိုင်ဘူးဒါလည်းကျွန်တော်တို့နားလည်ပြီးတယ်ဒါပေမဲ့နောက်ဆက်တွဲခုနပြောတဲ့ရောနောသောပေါ်နဲ့ပါသွားမဲ့လူတွေဖမ်းခံလိုက်ရမဲ့လူတွေအဲမိသားစုရှိတဲ့လူတွေအဲကလေးတွေပါပါသွားမဲ့အနေအထားမျိုးတွေကဒါကျွန်တော်တို့ကြိုတင်စဉ်းစားထားလို့ရတယ်ကြိုတင်ပြီးတော့မှစိုးရင်စရာတွေဖြစ်တယ်ဘာကြောင့်သူပြီးခဲ့တဲ့၄နှစ်မှာကလေးတွေနဲ့မိဘတွေနဲ့ခွဲထုတ်ပလိုက်တာတွေရှိတယ်
ဟို deportation ပေါ့နော်ဆူးလိုက်ပြုံလိုက်ဒီနိုင်ငံတွေကိုပြန်ပို့တဲ့အဲကိစ္စကအရင်ဟိုသမရအိုဘားမားလက်ထက်တုန်းကလည်းဖြစ်ခဲ့တယ်ပေါ့နော်အဲတုန်းကဆိုလေလူပေါင်းဒီ၄သိန်းလောက်ရှိရဲဆို၄သိန်းကျော်လောက်ရှိရဲဆိုပြီးတော့စီးရင်တွေထွက်လာမျိုးတွေရှိရဲဆိုတော့အခုဒီသမရထရမ့်ဒီတစ်ချိန်ဒီ deportation ပြန်ပြီးတော့တရားမဝင်နေထိုင်သူတွေကိုဟိုပြန်ပို့တယ်ဆိုတဲ့ဟာဘယ်လိုกว่าလဲရှင
်ဆိုတော့လက်ရှိသမရအနေနဲ့ဟလာသူတို့ကဟိုပြောရမယ်ဆိုရင်ဒီလိုဆာရဲဆာရဲမရှိတဲ့လူတွေကိုတစ်ဖက်ကနေပြီးတော့နှိမ်ကြီးခေါ်တဲ့အပိုင်းတွေရှိတယ်ဗျဒါကျွန်တော်အဲ့လိုပဲခံစားရတယ်ဒါကြောင့်ကိုကလည်းမြန်မာပြည်ကလာတာနိနှိမ်တာအဲ့ဒါကနှိမ်ပြီးခေါ်တဲ့စကားလုံးပေါ့ဗျာ။တော့တရားမဝင်ဘူးဆိုတဲ့စကားလုံးပေါ့နော်။ဒါတပြင်းတဲ့အထက်မှာတစ်ဖက်ကလည်းပဲဒီမိုကရက်ဘက်ကလည်းပဲစာရွက်စာရမ်းမရှိသူလို့ဟိုအဲ့လိုတင်စားပြီးခေါ်တယ်ပေါ့နော်။ဆိုတော့ဘလို့ပဲဖြစ်နေကဲစာရွက်စာရမ်းမရှိတဲ့သူတွေအနေနဲ့ဟာလာသမ္မတအိုဘားမားလက်ထက်မှာပြန်ဖမ်းပြီးပို့တယ်ဆိုတာကညင်ညင်တာတာနဲ့လုံထုံးလုံနီးတွေကိုညင်ညင်တာတာနဲ့လောက်သွားတယ်လို့ကျွန်တော်အဲ့လိုပြောမြင်ရတယ်เนาะနောက်ပြီးတော့ကလေးနဲ့မိဘတွေကိုအဲ့လိုမျိုးဟိုအတင်းအဓမ္မတွေခွဲပြီးတော့မှလောက်သွားတဲ့အနေအထားမျိုးတွေမဟုတ်ဘူးလို့ကျွန်တော်အဲ့လိုမြင်ရတယ်နောက်တစ်ခုကဒီဘလို့အတိုင်းပြည်မျိုးကနေပြီးတော့မှဘလို့ရောက်လာတယ်လဲဘလို့လူမျိုးတွေလဲဆိုတာကိုလည်းပဲသူတို့တွေနဲ့တေချာခွဲချမ်းစိတ်ဖြာပြီးတော့မှလုပ်တဲ့သဘောတွေရှိခဲ့တယ်နော်ဒါမြေပြင်မှာတော့တကယ်လက်တွေ့မှာတော့တချို့ဟာလေးတွေတော့နည်းနည်းပါးပါတော့ဟိုဟိုပြောစရာဆိုစရာတွေတော့ရှိကောင်းလဲရှိခဲ့မှာပေါ့နော်ဒါပေမဲ့အခုလိုမျိုးဟိုးလေးတကြောကြောလူတွေကြောက်လန့်အောင်စိုးရင်ထိတ်လန့်မှုတွေဖြစ်အောင်လောက်တော့သူတို့မလုပ်ခဲ့ဘူးသမ္မတဥပမာလက်ထက်မှာဥသမ္မတဂျိုးဘိုက်ဒန်လက်ထက်မှာဆိုလို့ရှင်လည်းပဲသူ့လက်ထက်မှာဆိုရင်လူပေါင်းတသိန်းနီးပါးလောက်ကိုခမန်းကြီးပေါ့နော်ကိန်းကနန်းအတိကြတော့ကျွန်တော်လည်းမမှတ်မိတော့ဘူးဖတ်တော့ဖတ်လိုက်တယ်အဲ့လိုမျိုးလူပေါင်းတိတ်နဲ့နီးပါးလောက်ကိုသူပြန်ပို့လိုက်တယ်လို့ကျွန်တော်ဟိုဖတ်လိုက်ရတယ်။အထူးသဖြင့်မှုကင်းကျူးလွန်ထားတဲ့သူတွေကိုပြန်ပို့တာရှိတယ်။နောက်မနေ့တနေ့မှလောလောလတ်လတ်ရောက်လာတဲ့ဟိုဟိုဒီတောင်ဘက်ကနေပေါ့နော်မက္ဆီကိုကနေရောက်လာတဲ့မက္ဆီကိုဘက်ကနေရောက်လာတဲ့လူတွေကိုလည်းပဲပြန်ပို့လိုက်တာတွေရှိတယ်လို့လောလောလတ်လတ်ရောက်လာလူတွေပေါ့နော်ပြန်ပို့လိုက်တာတွေရှိတယ်။အထူးသဖြင့်ကျောင်းတွေဖျားကျောင်းတွေနော်ဖျားကျောင်းတွေရဲ့ကလေးကျောင်းတွေရဲ့ဟလာအမူတာတန်းကျောင်းအလယ်တန်းကျောင်းတွေမှာအဲ့လိုမျိုးအတင်းအဓမ္မဝင်ဖမ်းဖို့အတွက်ကိုဘသူမှသမ္မတအိုဘားမားလက်ထက်မှာရောသမ္မတဘိုင်ဒန်လက်ထက်မှာရောမလုပ်ခဲ့ဘူး။ကြေညာချက်လည်းမထုတ်ခဲ့သလိုအမိန့်လည်းမပေးခဲ့ဘူး။အဲ့ချိန်ညတော့ခုနပြောတဲ့ ICE ကသူတို့ရဲ့လုတ်ပိုင်권ဘောင်ကကျင်းတယ်။လုတ်ပိုင်권ဘောင်ကျင်းကျင်းလေးပဲပြီးထားတာ။အဲ့ဒီဘောင်ထဲနဲ့လောရတာ။အဲအခုကမတူတာကဘာလဲဆိုတော့လုတ်ပိုင်권ဘောင်ကိုမတိမတာတိတိတတာပေါ့တစ်ဖက်ကလည်းကြည့်ရင်မတိမသာတစ်ဖက်ကကြည့်လို့ရှိရင်တိတိတတာကိုချဲ့ပြီးတော့မှအမိန်ပေးထားတဲ့သဘောတွေဖြစ်တယ်။ဆိုတာကအခုဆိုရင်ဖျားကြောင်းလဲဂိမ်းမဆိုင်ဘူးဝင်ဖမ်းပါပဲ။နော်အဲနောက်ပြီးတော့ဒီကလေးတွေမူလာတန်းကြောင်းကလေးအဲဒီအထက်တန်းကြောင်းတွေမှာလည်းပဲကြောင်းတက်နေနေလည်းပဲတွေ့တယ်ဆိုလို့ရှိရင်ဝင်ဖမ်းပါပဲ။စည်ရင်းရှိတယ်ဆိုလို့ရှိရင်ဝင်ဖမ်းခွင့်ပေးထားတယ်။ဆိုအဲ့ချိန်ကျတော့စိုးရင်စရာတွေကအဆင့်တစ်ခုပါတက်လာတယ်။နော်အောက်ခြေအဆင့်မှာလည်းမဟုတ်ဘူးစိုးရင်ရမယ်အနေထားတွေကလူတွေမကြောက်ကြောက်အောင်လှုပ်လာတဲ့သဘောတွေဖြစ်လာတယ်ဆိုတော့ဒါဒီအာဘလို့အခြေအနေမျိုးဘလို့ဆက်ဖြစ်မလဲဆိုတော့ကျွန်တော်တို့လည်းအတက်မပြောနိုင်ဘူး
ဗီယိုအမေရိကန်တန်ရဲ့ရုပ်သံတဲ့ရေဒီယိုထုတ်လင်းမှုတွေကိုနေ့စဉ်အမေရိကန်ပြည်တော်စုဝါရှင်တန်မြို့တော်ကနေပြီးတော့တိုက်ရိုက်ထုတ်လင်းတင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေမှာဆိုရင်မနက်6နာရီကနေ9နာရီထိထုတ်လင်းတဲ့ VOA မနက်ခင်းရေဒီယိုအစီအစဉ်ပထမပိုင်းနာရီဝက်ကိုလိုင်းတူနဲ့ဖမ်းယူနိုင်ပါတယ်။လိုင်းတူမီတာ25 kHz 11865လိုင်းတူမီတာ32 kHz 6153ညနဲ့လိုင်းတူမီတာ40 kHz 0533ညတို့ကနေပြီးတော့ဖမ်းယူနားဆက်နိုင်ပါတယ်။VOA ညာချမ်းရေဒီယိုစီစဉ်ကိုည9နိုင်ကနေ10နိုင်အထိလိုင်းတိုမီတာ19 kHz 15453ညလိုင်းတိုမီတာ25 kHz 11803ည ိုင်းဒိုမီတာ30 kHz 9963ရို့အပြင်ပထမပိုင်းနာယူဝက်နဲ့စနေတနင်္လာနေ့မှာထပ်တိုးလိုင်းလံမီတာ190 kHz 1505ရို့ကနေထုတ်လွှင့်ပေးနေပါတယ်။အစီအစဉ်အစအဆုံးကိုလူမှုရေးဆွေရုပ်သံလိုင်း UA မြန်မာပိုင်း website ဆာမင်နာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်ဆာမင်နာတွေကနေလည်းနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်။
မင်္ဂလာမနက်ခင်မတော်တာရှင်များရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဆက်ပြီးတော့ကမ္ဘာမြမမီဒီယာမြင့်ကွင်းမြင့်ကွင်းချယ်မတ်စုမြန်မာပြည်မှပေးစာနဲ့ထူးခြားဆန်းများသတင်းများစတဲ့အပတ်စဉ်အစီအစဉ်တွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်။အရင်ဆုံးတော့ကမ္ဘာမြမမီဒီယာမြင့်ကွင်းနဲ့စားကြရအောင်ပါ။ဆောင်းပါရှင်ပြည်သွင်းနိုင်ကတင်ဆက်ထားပါတယ်။
အလုံးမဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြမမီဒီယာမြင့်ကွင်းကန္တာကနေထရန့်အစိုးရမူဝါဒအပြောင်းလဲတွေကမြမအရေးပေါ်အကျိုးသက်ရောက်မှုတွေရှိနိုင်သလားဆိုတဲ့အကြောင်းကိုတင်ပြပြီးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါအမေရိကန်သမ္မတရွေးကောက်ပွဲမှာအနိုင်ရခဲ့တဲ့ဒေါ်နယ်ထရန့်ဟာဇန်နဝါရီ20ရက်နေ့မှာအမေရိကန်နိုင်ငံရဲ့48ဦးမြောက်သမ္မတအဖြစ်စတင်တာဝန်ယူခဲ့ပါပြီအမေရိကန်ရဲ့ရွှေရောင်ခေတ်ကိုပြန်စပြီးအမေရိကန်ပထမကမ္ဘာပေါ်မှာရှိတဲ့နိုင်ငံတိုင်းကအမေရိကန်ကိုလေးစားအားကျစေရမယ်သူအစိုးရရဲ့နေစဉ်လုပ်ငန်းတိုင်းဟာအမေရိကန်ဦးစားပေးဖြစ်စေရမယ်လို့သမ္မတအဖြစ်ကျန်းသစ္စာကျင်းစုပြီးပြောကြားတဲ့ပထမဆုံးမိန့်ခွန်းမှာဒေါ်နယ်ထရန့်ကထည့်သွင်းပြောကြားခဲ့ပါတယ်ဒါအပြင်ပထမဆုံးသမ္မတတာဝန်စတင်ထမ်းဆောင်တဲ့နေ့မှာပဲကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကအမေရိကန်နှုတ်ထွက်တာအပါအဝင်အမိန့်ပေါင်းတရာကျော်ကိုလက်မှတ်ရေးထိုးထုတ်ပြန်ခဲ့ကြောင်းသိရပါတယ်။ထရန့်ဘာတွေဆက်လုပ်မလဲ။သူပြောခဲ့တာတွေအတိုင်းသူလုပ်မှာလားဆိုတာအမေရိကန်ရဲ့အစင်လာမဟာမိတ်တွေအပါအဝင်တစ်ကမ္ဘာလုံးကယင်တမမနဲ့စောင့်ကြည့်နေကြရပါတယ်။ထရန့်ဆိုရတဲ့ဟာမူဝါဒအပြောင်းလဲတွေလုပ်မယ်ဆိုတာကတော့သိကြနေပါပြီ။ထရန့်ရဲ့မူဝါဒအပြောင်းလဲတွေဟာမြမရေးပေါ်မှာရောဘယ်လိုအကျိုးသက်ရောက်မှုတွေရှိလာနိုင်မလဲဆိုတာကလည်းစိတ်ဝင်စားစရာမေးခွန်းဖြစ်ပါတယ်။ဒေါ်နယ်ထရန့်ပထမဆုံးလက်မှတ်ရေးထိုးထုတ်ပြန်ခဲ့တဲ့အမိန့်တွေထဲမှာမြန်မာအရေးပေါ်ချက်ချင်းလက်ငင်းအကျိုးသက်ရောက်စေနိုင်တာကတော့အမေရိကန်ပြည်ထောင်စုကိုဒုက္ခသည်တွေရွှေ့ပြောင်းနေထိုင်ခွင့်ပေးထားတဲ့ဒုက္ခသည်လက်ခံရေးအစီအစဉ်ကိုဆိုင်းငံ့လိုက်တဲ့အမိန့်ဖြစ်ပါတယ်။ဇန်နဝါရီ28ရက်နေ့ကစပြီးဒုက္ခသည်တွေကိုလက်မခံတော့ပဲအဲ့ဒီအစီအစဉ်တွေကိုဆိုင်းငံ့ထားဖို့အမိမြေလုံခြုံရေးဝန်ကြီးကိုထရန့်ကညွှန်ကြားထားတယ်လို့သိရပါတယ်။ဒုက္ခသည်လက်ခံရေးအစည်းအဝေးဟာအမေရိကန်ပြည်ထောင်စုရဲ့အကျိုးစီးပွားကိုမထိခိုက်ဘူးဆိုရင်ဒီဆုံးဖြတ်ချက်ကိုပြန်ပြင်ပေးဖို့ရက်90အတွင်းအမိမြေလုံခြုံရေးဝန်ကြီးနဲ့နိုင်ငံခြားရေးဝန်ကြီးတို့တိုင်ပင်ပြီးသူ့ကိုတင်ပြနိုင်တယ်လို့လည်းအမိန့်ကြေညာချက်မှာရေးသားထားတဲ့အကြောင်း VOA သတင်းတပုတ်မှာဖော်ပြထားပါတယ်။ဒီအမိန့်ဟာအမေရိကန်ပြည်ထောင်စုကိုဒုက္ခသည်တွေအဖြစ်ရွှေ့ပြောင်းအခြေချဖို့ထိုင်းနိုင်ငံမှာစောင့်ဆိုင်းနေကြတဲ့မြန်မာတွေကိုအခက်အခဲဖြစ်စေနိုင်ပါတယ်။ဒါကြောင့်လေသမ္မတဘိုင်ဒန်အစိုးရဟာထရန့်သမ္မတအဖြစ်တာဝန်မယူခင်2024နှစ်ကုန်ပိုင်းမှာထိုင်းနိုင်ငံမဲဆောက်နဲ့ဘန်ကောက်မှာနှစ်ချီစောင့်ဆိုင်းနေရတဲ့ထောင်နဲ့ချီတဲ့မြန်မာဒုက္ခသည်တွေကိုတက်တုတ်ရိုက်ခေါ်ယူခဲ့တာဖြစ်ပါပါ။အာဩစရာကောင်းတာကတော့အဲ့ဒီလိုဒုက္ခသည်တွေအမေရိကန်ပြည်ထောင်စုထဲရွှေ့ပြောင်းဝင်ရောက်လာမှာကိုပိတ်ပင်မယ်လို့ကြွေးကြော်တဲ့ထရန့်ကိုဒုက္ခသည်အဖြစ်နဲ့အမေရိကန်ကိုရောက်ရှိခဲ့ကြတဲ့မြန်မာတွေကမဲပေးထောက်ခံခဲ့ကြတာပါပဲလို့နိုင်ငံရေးစောင့်ကြည့်လေ့လာသူတူကမှတ်ချက်ပေးပါတယ်ဒုက္ခသည်လက်ခံရေးအစည်းအဝေးကိုဆိုင်းငံ့တဲ့အကြောင်းထရန့်လက်မှတ်ရေးထိုးလိုက်ပြီးတဲ့နောက်အမေရိကန်မှာအခြေချနေထိုင်ဖို့အတည်ပြုပြီးသားလေရင်လက်မှတ်ရရှိပြီးသားဖြစ်တဲ့ဒုက္ခသည်တထောင်ကျော်ရဲ့ခီးစဉ်တွေဖျက်သိမ်းခြင်းခံခဲ့ရတယ်လို့ဇန်နဝါရီ22ရက် CNN သတင်းမှာဖော်ပြထားပါတယ်အဲ့ဒီလိုခီးစဉ်ဖျက်သိမ်းခြင်းခံရတဲ့ဒုက္ခသည်တွေဟာဘယ်နိုင်ငံတွေကလဲဆိုတာအတိအကျမသိရသေးပေမဲ့လို့မြန်မာအာဖဂန်နစ္စတန်ကွန်ဂိုဗင်နီဇွဲလားနဲ့စီးရီးယားနိုင်ငံတွေကဒုက္ခသည်တွေဖြစ်နိုင်တယ်လို့ဆိုပါတယ်ထရန့်အစိုးရအဖွဲ့ကိုလေ့လာကြည့်တဲ့အခါအမျိုးသားလုံခြုံရေးအကြံပေးမိုက်ခ်ဟော့စ်နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုပါဝင်ထိပ်တန်းအစိုးရအဖွဲ့ဝင်တွေဟာ တရုတ်ဘော်သဘောထားတင်းမာကြသူတွေဖြစ်ကြောင်းတွေ့ရပါတယ်ထရန့်ဆိုရအနေနဲ့တရုတ်ကိုနိုင်ငံရေးအရစီးပွားရေးအရခက်မမာခက်ပြပြကင်တွယ်လိမ့်မယ်လို့အကဲအခတ်တွေကယူဆထားကြပါတယ်ထရန့်ဆိုရဟာတရုတ်ကိုခက်မမာခက်ပြပြကင်ရင်မြန်မာအရေးဟာလဲကျွဲကူးရေးပါဖြစ်လာမလားမျှော်လင့်ကြသူတွေလည်းရှိပါတယ်တေးကြတာကတော့ထရန့်ဟာမြန်မာအရေးကိုစိတ်ဝင်စားတယ်လို့မြန်မာနိုင်ငံအကြောင်းလဲသိသိသူမဟုတ်ပါဘူးဒါပေမဲ့နိုင်ငံကြားရေးဝန်ကြီးမာဂိုရူဘီယိုကတော့မြန်မာအရေးစိတ်ဝင်စားသူမြန်မာအရေးသိသူဖြစ်ကလူအခွင့်အရေးအပေါ်မှာအခိုင်အမာရပ်သူလို့ဆိုကြပါတယ် STEM Center ရဲ့အာရှနဲ့ Indo Pacific စာမျက်နှာမှာ Transoya အနေနဲ့မြန်မာပေါ်ထားရှိတဲ့ American မူဝါဒကိုပြန်လည်စဉ်းစားသင့်တယ်ဆိုတဲ့ဆောင်းပါးတစ်ပုဒ်ကိုဇန်နဝါရီ18ရက်နေ့ကဖော်ပြထားပါတယ်ဆောင်းပါးရှင်ကတော့ Australian National University က PhD Candidate တဦးဖြစ်တဲ့ဟန်တာမာစတန်ဖြစ်ပါတယ်သူဟာရှစ်တောင်အာရှနိုင်ငံရေးအကျွမ်းကျင်သူတဦးဖြစ်ပြီးအမေရိကန်ရဲ့နိုင်ငံသားရေးမူဝါဒနဲ့မြန်မာအကြောင်းကိုလေ့လာနေသူလည်းဖြစ်ပါတယ်ဆောင်းပါးကျင်ဟန်တာမာစတန်ကမြန်မာပေါ်အထားရှိတဲ့အမေရိကန်မူဝါဒဟာထိရောက်မှုမရှိဘူးဒါပေမဲ့ထရန့်အစိုးရဟာအဲ့ဒီလိုမထိရောက်တဲ့မူဝါဒတွေကိုပြောင်းလဲပစ်ဖို့အခွင့်အရေးရှိတယ်လို့ဆိုပါတယ်စစ်တပ်အာဏာသိမ်းပြီးကတည်းကမြန်မာအရေးနဲ့ပတ်သက်ပြီးအမေရိကန်ဟာသတိကြီးကြီးထားတုံ့ပြန်ဆောင်ရွက်ခဲ့ပြီမဲ့ထိရောက်မှုမရှိဘူးမြမတော်လှန်ရေးကိုအကူအညီပေးဖို့ကွန်ဂရက်စ်လွှတ်တော်ကဘာမာအက်ပြထန်းထားခဲ့ပေမယ့်လို့ဘိုက်ဒန်အစိုးရဟာကွန်ဂရက်စ်ကချမှတ်ပေးထားတဲ့အတိုင်းလိုက်နာဆောင်ရွက်ခဲ့ခြင်းမရှိဘူးထရန့်အစိုးရအနေနဲ့မြန်မာနိုင်ငံမှာပြည်ပခန့်တွေကိုငြိမ်းချမ်းစွာအဆုံးသတ်စေပြီးဒီမိုကရေစီပြန်လည်ရရှိရေးအတွက်ပုံမှုထိရောက်ပြီးတက်ကြွတဲ့နှီးပြူဟာတွေအကောင့်ထဲပေါ်နိုင်ရေးအတွက်ပြန်လည်သုံးသပ်နိုင်တဲ့အခွင့်အရေးရှိနေတယ်ဝါရှင်တန်အနေနဲ့မြမရေးမူဝါဒမှာမှားယွင်းတဲ့ထင်မြင်ယူဆချက်နှစ်ခုရှိနေတယ်ပထမယူဆချက်ကတော့အမေရိကန်အနေနဲ့မြမရေးမှာပူပြီးထဲထဲဝင်ဝင်ပါဝင်ရင်တရုတ်ရဲ့အနီရောင်စီး red line ကိုကျော်သွားနိုင်တယ်ဒုတိယယူဆချက်ကတော့မြမရေးမှာအာဆီယံကိုရှေ့တန်းတင်ပြီးအမေရိကန်အနေနဲ့အာဆီယံနောက်ကနေတန်တမာရေးအရာထောက်ခံမှုပေးတာဟာအရှိတောင်အာရှဒေသမှာတရုတ်လွှမ်းမိုးမှုကိုလည်းကာကွယ်ပြီးသားဖြစ်မယ်ဆိုတဲ့ယူဆချက်ဖြစ်တယ်လို့ဆောင်းပါးရှင်ဟန်တာမာစတန်ကထောက်ပြထားပါတယ်။ဆောင်းပါးရဲ့အဆုံးသတ်မှာတော့ဘိုက်ဒန်လက်ထက်မြန်မာနိုင်ငံဆိုင်ရာမူဝါဒကအလုံးမဖြစ်ပေမဲ့ရှင်းရှင်းလင်းလင်းရှိတယ်။ထရန့်ဆိုရလက်ထက်မှာတော့မြန်မာနိုင်ငံဆိုင်ရာမူဝါဒဟာပိုရှုပ်ထွေးလာနိုင်စရာရှိတယ်။ထရန့်ဆိုရရဲ့အာရှဆိုင်ရာအကြံပေးတွေအနေနဲ့ဘိုက်ဒန်အဆိုရရဲ့မြန်မာနိုင်ငံဆိုင်ရာမူဝါဒတွေရဲ့အားနည်းချက်တွေနဲ့အလုံးမဖြစ်တာဘာကြောင့်လဲဆိုတာကိုပြန်သုံးသပ်ပြီးပိုပြီးအာဝင်ခွင့်ချဖြစ်မဲ့နီးပြူဟာတွေပြင်ဆင်ချမှတ်တဲ့လို့အကြံပြုရေးသားထားပါတယ်ထရန့်ဆိုရတဲ့လက်ထက်မှာမြမအရေးပိုပြီးထျောက်တဲ့မူဝါဒတွေဖြစ်ပေါ်လာဖို့ဆိုရင်နိုင်ငံသားရေးဌာနအထူးသဖြင့် Indo Pacific ဌာနနဲ့ Burma Dex ဌာနတွေကိုတာဝန်ယူကင်တွယ်မဲ့နိုင်ငံသားရေးအရာရှိတွေကိုထိတွေ့ဆက်ဆံပြီးမြမအရေးကိုပိုသိအောင်ပိုအာယုံဆိုင်အောင်လှုပ်ဆောင်နိုင်ရေးဟာအရေးကြီးပါတယ်။ဒါအပြင်အမေရိကန်ကွန်ဂရက်စ်ကမြန်မာအရေးမှာအကူအညီပေးရေးအတွက်ပြဋ္ဌာန်းထားတဲ့ဘာမာအက်ကပေးထားတဲ့အခွင့်အရေးတွေရရှိရေးကိုလည်းတက်ဆိုင်ရာလွှတ်တော်အမတ်တွေနဲ့ဆက်သွယ်တွန်းအားပေးဖို့လည်းလိုအပ်မှာဖြစ်ပါတယ်။နိုင်ငံရေးစောင့်ကြည့်လေ့လာသူတဦးကတော့အမေရိကန်နိုင်ငံရေးကလော်ဘီနိုင်ငံရေးပါ Advocacy လုပ်နိုင်ဖို့လိုပါတယ်။အမေရိကန်ရောက်မြန်မာတွေတိမ့်နဲ့ချီရှိနေတာပဲ။အဲ့ဒီမြန်မာDiaspora တွေရဲ့အားကိုယူပြီးအမေရိကန်အစိုးရနဲ့လွှတ်တော်ကို advocacy အလုပ်တွေလုပ်သင့်ပါတယ်။အဲ့ဒီလိုလုပ်ဖို့အတွက် NUG နိုင်ငံသားရေးဌာနကဥဆောင်မှုပေးဖို့ organize လုပ်နိုင်ဖို့လိုပါတယ်။အမေရိကန်မှာရောက်ရှိနေထိုင်နေတဲ့ NUG ဝန်ကြီးတွေ၊ဒုဝန်ကြီးတွေအနေနဲ့ advocacy လုပ်ငန်းစဉ်တွေမှာအားစိုက်ပြီးပါဝင်ဆောင်ရွက်ဖို့လိုတယ်လို့မြင်တဲ့အကြောင်းပြောပါတယ်ခင်ဗျာ။
VOA မြန်မာပိုင်းအစီအစဉ်ရဲ့တင်လာနေမနက်ခင်ထုတ်လွှင့်ချက်တွေကို American ပြည်ထောင်စုအမျိုးတော် Washington DC ကနေဆက်ပြီးတော့ထုတ်လွှင့်နေပါရရှင်။အခုတော့ ISB မြန်မာကတင်ဆက်ပေးနေတဲ့မြင်ကွင်းကြံမှတ်စုအစီအစဉ်မှာတရုတ်နိုင်ငံရဲ့ကြားဝင်ပေးမှုကြောင့်စစ်ကောင်စီနဲ့မြန်မာအမျိုးသားဒီမိုကရက်တစ်မဟာမိတ်တမရော MNDA တို့အပြစ်ခတ်ရစရေးသဘောတူညီမှုရခဲ့ပါတယ်။ဒီနောက်မှာတော့ကိုကန့်ဒေတာနဲ့ဆက်ဆက်နေတဲ့နယ်စပ်ဂိတ်၃ခုကိုတရုတ်ဘက်ကပြန်ပြီးတော့ဖွင့်ပေးခဲ့ပါတယ်။ဒီအကြောင်းအရာကို ISB မြန်မာရဲ့ခုတစ်ပတ်မြင်ကွင်းကြံမှတ်စုမှာအချက်အလက်အခြေပြုဖော်ပြထားပါတယ်။
ချမ်းမြောက်ဒေသကကိုကန်နဲ့ဝါတက်တွေထိန်းချုပ်ထားတဲ့နေဆက်ဂိတ်၃ခုကိုဇန်နဝါရီ19ရက်မှာတရုတ်နိုင်ငံကပြန်ဖွင့်ပေးလိုက်ပါတယ်။ကိုကန်နယ်ကချင်းရွှေဟော်နဲ့ရန်လုံကျိုင်းဂိတ်တွေနဲ့ဝါနယ်ကနမ်တစ်ဂိတ်တို့ဖြစ်ပါတယ်။ဒီဂိတ်၃ခုကိုစစ်စင်ရေးတပ်တုံညာနှစ်ခုဒုတိယပိုင်းစပြီးနောက်တရုတ်ဘက်ကပိတ်ခဲ့တာပါ။တခါဟိုပန်နဲ့ကိုကန်ဒေသကိုချိတ်ဆက်ထားတဲ့တံတားကိုဖွင့်ပေးလိုက်တဲ့အကြောင်း UWSC ကထုတ်ပြန်ပါတယ်တရုတ်အစိုးရရဲ့အကြောင်းကြားချက်နဲ့ပြန်လည်ဖွင့်ပြလာလို့ဆိုပါတယ်ကချင်လွတ်လပ်ရေးတပ်မတော် KIA ထိန်းချုပ်ထားတဲ့နေဆက်ဂိတ်အားလုံးကိုလည်းပြီးခဲ့တဲ့လတုန်းကတရုတ်နိုင်ငံကပြန်ဖွင့်ပေးခဲ့ပါတယ် KIO ဥက္ကဋ္ဌနဲ့တရုတ်ကိုယ်စားလှယ်တို့ပြီးခဲ့တဲ့ဒီဇင်ဘာ၁၂ရက်ကတွေ့ဆုံပြီးနောက်ဖွင့်ပေးခဲ့တာပါဒါကြောင့်တရုတ်ဘက်ကမြေရှားတင်ပို့တဲ့ပန်ဝါနဲ့မိုင်းကြရန်ခိတ်တွေလည်းလမ်းပွင့်သွားပါပြီမြေရှားအဓိကတူဖော်တဲ့ပန်ဝါဒေသကို KIA ကပြီးခဲ့တဲ့အောက်တိုဘာ၁၈ရက်ကသိမ်းပိုက်ထားတာပါအဲ့ဒီကတည်းကဒီခိတ်တွေကိုတရုတ်ဘက်ကပိတ်ပစ်ခဲ့တာနှစ်လဝန်းကျင်ကြာခဲ့ပါတယ်မြန်မာတရုတ်နယ်စပ်မှာနယ်စပ်ဂိတ်ပေါင်း19ခုရှိရမှာ3ခုကိုတော့တရုတ်နိုင်ငံကဆက်ပိတ်ထားပါတယ် TNLA ထိန်းချုပ်ထားတဲ့နမ်ခန်းဂိတ်နဲ့ MNDAA ထိန်းချုပ်ထားတဲ့မုံကိုနဲ့ကျူကုတ်ပန်ဆိုင်ဂိတ်တွေပါဖွင့်လိုက်တဲ့ဂိတ်တွေမှာလည်းတနိုင်တပိုင်ကုန်သွယ်မှုတွေသာလုပ်နိုင်ပါသေးတယ်မြန်မာတရုတ်နယ်စပ်ဂိတ်အားလုံးနီးပါးနဲ့ကုန်သွယ်ရေးလမ်းကြောင်းတစ်လျှောက်ကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကထိန်းချုပ်ထားတာပါဒါကြောင့်နှစ်နိုင်ငံကုန်သွယ်မှုဟာပုံမှန်ပြန်ဖြစ်ဖို့အခြေအနေမရှိသေးပါဘူး
VOA ကနေထုတ်လွှင့်ပေးနေတဲ့ရုပ်သံထုတ်လွှင့်ချက်တွေကို VOA ရဲ့အင်တာနက်စာမျက်နှာဖြစ်တဲ့ burmese.voanews.com မှာရောလူမှုစာမျက်နှာတွေဖြစ်ကြတဲ့ Facebook နဲ့ YouTube စာမျက်နှာတွေကနေတိုက်ရိုက်ချေရှုနာဆင်နိုင်ကြပါတယ်။အခုတော့မြန်မာပြည်မှပေးစာများအစီအစဉ်ရဲ့အလဲကိုရောက်လို့လာပါပြီ။အနေနဲ့အရရက်ကမြန်မာပြည်သူတွေရေးသားပေးပို့လာတဲ့ရင်ဖွင့်စာတွေကိုမှအေးသနာကျော်ကတင်ပြပြန်ကြားပေးထားပါတယ်ရှင်။
ကင်းရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင် VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေနဲ့ Messenger ကစာတွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်အခုအရင်ဦးဆုံးတော်ရရှင်တွေရဲ့မှတ်ချက်တူတွေနဲ့စာချင်ပါတယ်ပေါင်းစတဲ့တော်ရရှင်ကတော့ကမ္ဘာမြေကြီးအမြဲငြိမ်းချမ်းပါစေလူတိုင်းစိတ်ချမ်းသာကိုယ်ကျန်းမာပါစေလူရင်းဆန္ဒတွေပြေဝကြပါစေလို့ဆုတောင်းပေးလာတာပါလူရင်းဆန္ဒတွေပြေဝကြပါစေလို့ဆုတောင်းပေးလာတာပါတလောကပဲနှစ်သစ်ကူပြောင်းခဲ့တာမို့အခုထိတော်ရရှင်နေနှစ်သစ်ကူတွေဆုတောင်းပေးနေကြတော့ဖြစ်ပါတယ်ထူးထူးချမ်းမြေ့ဆိုတဲ့တော်ရရှင်က Facebook ကနေသတင်းကြည့်လို့မရတာကြားပါပြီကချင်ပြည်နယ်ဘက်ကပါအရင်ခေတ်ကိုပြန်ရောက်သွားသလိုပါပဲတဲ့ရေဒီယိုကိုပြန်ပြီးတော့နားထောင်နေရလို့ပါ VOA ဝိုင်းတော်သားတွေကျမ်းမာကြပါစေတဲ့စာရေးလာပါတယ်ဟုတ်ကဲ့ပါ VOA အစီအစဉ်ကိုရတဲ့နေ့နဲ့နားဆင်နေတဲ့နေရာမှာနောက်ဆုံးအင်တာနက်တွေလှည့်စစ်တွေမရှိတဲ့အခါမှာလိုင်းတော်ရေဒီယိုတွေကအစင်မြဲအားကိုးစရာဖြစ်ပါတယ်နော်အမေရိကန်ပြည်အောင်စုနဲ့နိုင်ငံတကာကသတင်းတွေကျမတို့ VOA ကနေ့စဉ်မနေ့ညတင်ဆက်ပေးနေတာမှာအခုတလောအမေရိကန်မှာကြုံရတဲ့လူမှုရေးပြဿနာနိုင်ငံရေးအခြေအနေတွေနောက်ပြန်တဘာဝပတ်ဝန်းကျင်နဲ့ပတ်သက်တဲ့ကပ်ပေးစုသတင်းတွေအောက်မှာတော်ရရှင်တွေသူတို့ရဲ့ထင်မြင်ချက်တွေကိုမှတ်ချက်ပေးလာကြပါတယ်။ဒီမှာတော်ရရှင်တင်တွေကလူငယ်တိုင်းရဲ့အိမ်မက်အမေရိကန်လိုနိုင်ငံကြီးမှာတော့မှလိုအပ်ချက်တွေအားနည်းချက်တွေရှိသေးတာမြန်မာနိုင်ငံရဲ့ရုပ်ပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာလိုအပ်ချက်တွေကိုရေးပြရရင်တော့ကုန်မယ်မထင်ပါဘူး။မြန်မာပြည်သူတွေလူလိုသူလိုနေစေချင်ပါပြီလို့ပြောလာပါတယ်။သူကတော့ဘယ်နိုင်ငံကလို့တော့ရေးမထားပါဘူးနော်။ မြန်မာနိုင်ငံကပြည်သူလူထုလူတန်းစစ်နေစီခြင်းနဲ့သူဆင်တာဖြစ်ပါတယ်။ Job view ကိုစာရေးကြတဲ့တော်ရရှင်တွေရဲ့စာရေးမှာနိုင်ငံရေးအခြေအနေနောက်ပြီးတော့နေစဉ်ကြုံတွေ့နေရတဲ့လူမှုကိစ္စအဝဝကိုရှင်းလာကြတဲ့တော်ရရှင်ရဲ့စာရေးလက်ခံရရှိပါရယ်နော်ဒီလိုမျိုးနိုင်ငံရေးလူမှုရေးပြဿနာထွေထွေရေးလာတဲ့စာရေးမပြောခင်မှာတော့ကိုမောင်ဆိုတဲ့တော်ရရှင်မေးလာတာလေးဖြစ်ပေးခြင်းပါတယ်လည်းနဲ့ပိုင်းရေဒီယိုအစီအစဉ်မလွင့်တော့ဘူးလားခင်ဗျားတဲ့အရှာမရလို့ပါလွှင့်လေလေးလိုင်းနဲ့အချိန်လေးတီးပြရစီတဲ့ဟုတ်ကဲ့ကျွန်တော်တို့နဲ့ပိုင်းရေဒီယိုအစီအစဉ်ကိုဟိုတလောတော့ကခေတ္တခဏရန်နာခဲ့ပါတယ်ဒါမဲ့နောက်ပိုင်းမှာပြန်လွှင့်ပေးနေပြီဖြစ်ပါတယ်ရှင်ဒါမဲ့လေအစီအစဉ်အစဆုံးတနာရီလုံးစာမဟုတ်ဘဲနဲ့ရှေ့ပိုင်းသတင်းတွေကြေညာပေးတဲ့နိုင်ရွက်ကိုပဲထုတ်လွှင့်တာဖြစ်ပါတယ်။ဒုတိယပိုင်းနိုင်ရွက်ကတော့အပတ်စဉ်ကဏ္ဍတွေဖြစ်တဲ့အတွက်ကြောင့်မလို့အဲ့ဒီမတိုင်ခင်ပထမနေ့ညပိုင်းကထုတ်လွှင့်ပေးသွားတဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူတူပဲဖြစ်ပါရဲ့နော်။ဒါကြောင့်မလို့တော်ရရှင်နေအနေနဲ့မနက်ခင်းအစီအစဉ်ရဲ့ဒုတိယပိုင်းနိုင်ရွက်ဒီ Line to Radio ကနေနားမထောင်လိုက်ရအောင်ဆိုလဲ Line to Radio တော်ရရှင်နေအနေနဲ့လွတ်သွားတာမျိုးမရှိပါဘူးလို့ထပ်ပြီးပြောချင်ပါတယ်။ဒီတော်ရရှင်မေးထားတာလေးဖြေရမယ်ဆိုရင်တော့နေ့စဉ်ကျမတို့ view ရမနက်ခင်း radio အစီအစဉ်ကိုမနက်6နာရီကနေ9နာရီထိတင်ဆက်ပေးနေတာဖြစ်ပါတယ်။ line to meter နဲ့ဖမ်းယူနာဆင်ဖို့ကတော့ပထမပိုင်းနာရီဝက်ဖြစ်ပါတယ်။ line to meter 25 kHz 11865 line to meter 32 kHz 6153ညနဲ့ line to meter 40 kHz 0533ညတို့ကနေဖမ်းယူနာဆင်နိုင်ပါတယ်။မနေ့ခုနှစ်နာရီထိကျန်တဲ့နာယူဝက်စာအစီအစဉ်တွေကိုတော့ကျွန်တော်ကထုတ်လွှင့်ပေးတယ်လူလူမိတ်ဆွေရုပ်သံလိုင်းနောက်ပြီးတော့ online ပေါ်မှာဆိုရင် view မြန်မာဝိုင်း website မြင်တာနဲ့ Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာလည်းဓာတ်ရိုက်နားဆင်ကြည့်ရှုလို့ရပါတယ်နောက်ပိုင်းမှာလည်းပြန်ပြီးတော့နားဆင်ကြည့်ရှုတာလုပ်လို့ရပါတယ်နော် view အစီအစဉ်တွေကိုထုတ်လွှင့်ပေးတဲ့ platform မျိုးစုံကနေနားဆင်ကြည့်ရှုအားပေးတဲ့သောရရှင်တွေအားလုံးကိုကျေးဇူးအထူးတင်ပါတယ်နောက်ထပ်သောရရှင်တယောက် VOA ဝိုင်းတော်သားတွေအားလုံးကျမ်းမာကြပါစေကြောင်းဆုတောင်းမေတ္တာဥစွာပို့တာအပ်ပါသည်လို့ရေးလာတဲ့သောရရှင်ကမြမနိုင်ရဲ့ရင်းနဲ့ပတ်သက်ပြီးတော့သူ့ရဲ့ကိုယ်ပိုင်အမြင်ကိုရေးလာတာဖြစ်ပါတယ်
။ချစ်သော VOA ရေ NUG ယာယီတပ်ပရကြီးကပြပနေသူ့ဝင်ကြီးတွေကိုပြန်လာဖို့ရာဒုတိယအကြိမ်တောင်ထပ်မံခေါ်နေရတာကိုသတင်းထဲမှာကြားနေရလို့စိတ်မကောင်းဖြစ်ရပါတယ်ခင်ဗျာ။တော်လိုင်းရဲ့အရှိန်အကောင်းဆုံးအမြင့်ဆုံးဖြစ်လာတဲ့ခုလိုအချိန်အခါမျိုးမှာတစ်ခါလောက်တော့ဖြစ်ဖြစ်ပြည်တွင်းမှာကိုယ်အစိုးရတပွဲလုံးကိုတစုတစည်းတဲ့စီစီလုံးလုံးရှိနေတာကိုမြင်ကျင်မိပါရဲ့ဗျာတော်လိုင်းရဲ့ဗျူဟာတရက်လိုပဲပြောပြောပြည်သူလူထုတွေလည်းအားတက်စေမှာတော့အမှန်ပါပဲဗျာ PVTV မှာအစိုးရပြောခွင့်ရဦးနေဖုံးလက်က ERO နဲ့ PDF တပ်ပေါင်းစုတွေစိုးမိုးထိန်းချုပ်ထားတာ144မြို့တောင်ရှိနေပြီလို့ပြောပြထားတော့ပြည်တွင်းမှာဘေးကင်းစွာနေနိုင်မဲ့နေရာတွေဝင်ကြီးတွေအတွက်မရှားဘူးလေဒီအချိန်အခါမျိုးမှာမှမလာသေးရင်ဘယ်အချိန်မျိုးမှာမှလာကျင်ကြမှာလဲလို့မေးကျင်နေမိပါတယ်ဗျာonline zoom 4000 กว่ามาแท้ปีต้วนลุ่มหยอดตะเนียมาตะซุตะเวเดตะคาลောက်ดอเมียนจินดาบ่อขะมยายายีตมราจีตัตติยะอเจ็งถ่ำมันไผ่ขอจินมะปิ่ยยะลีอองอคุกาละมาอซูยะตะพွဲลงอเมียนซงเปลี่ยนแลวนยอกลาไหนจาบาซีโลสันดาปิ่ยยินตะคิตะคากะเมมะอตันเรดิโอมาจ้ายะลีชีเดอซูดอดอลั่ละยีตีโซทาเดยัวตายาอมีชีต้อตะชินลีกูปี้ป้ายอกเมมะนิงันตาต้ายยินตาสุยมูมยาကိုပြန်လဲကြားရောင်မြင်အောင်စီခြင်းလို့ YouTube link နဲ့အတူစာသားလေးတွေကိုပါအောက်မှာဖော်ပြပေးလိုက်ပါတယ်ဘယ်နှရွာကြံသေးလဲလို့လိုက်ရှာရင်အလွမ်းပြေရတာပေါ့ခမညာ
နာအတာဆိုတဲ့သွားရှင်ဒီဒေါ်လာလာကြီးတည်ဆူထားရရွာသားရဆိုတဲ့ဒေသချင်းရဲ့ဒီစာသားအပြည့်စုံကိုလည်းတေချာရေးပို့လိုက်တာဖြစ်ပါတယ်ကျွန်တော် view ရေကနေပြီးတော့တေးလက်ဆောင်ခင်နာအခုနောက်ပိုင်းမှာမထုတ်လွှင့်ပေးတော့တာမလို့ဒီသချင်းလေးကိုစိတ်ဝင်စားတဲ့သူတွေအနေနဲ့တော့ဒီ online လူမှုကွန်ရက်စာမျက်နှာတစ်ခုဖြစ်တဲ့ YouTube video စာမျက်နှာမှာပြန်ပြီးတော့နားထောင်လို့ရမယ်ထင်ပါတယ်နော်ဒီမှာပြည်ရမှာလောက်ခိုင်စားတော့ရတာခက်ခဲတဲ့အခြေအနေကြောင့်လက်ပေးလက်ယူမှုတွေကလည်းအထူးအများပြားပါတယ်ဆိုပြီးရေးလာတဲ့သောရရှင်ကတော့ဝါခုမြင့်ချိုးတဲ့နေရာမှာပါလက်ပေးလက်ယူမှုနဲ့မလွတ်ဘူးလို့ဆိုလာပါတယ
်ကျွန်တော်တို့နေထိုင်စားတောက်လောက်ကင်ရတာတောင်ပေါ်ရွာလေးတရွာပါလောက်ကင်စားတောက်ဖို့ကတောင်ရာလောက်ပါတယ်တစ်ခုတ်ဝါခုမြင့်ချိုးရောင်းပြီးလောက်ကင်စားရပါတယ် ကျွန်တော်ဒီမှာတင်ပြချင်တာကတယံဇာတာနဲ့တစ်တော်ဝင်ကြီးများသိစေဖို့ဖြစ်ပါတယ်။နေပြည်တော်ဇေယသီရိမြို့နယ်ကျင်တောင်ကျေးရွာမှာအခြေဆိုင်တဲ့တောကောင်းနဲ့တောအုပ်ကတစ်ကားတွေကိုဆိုငွေတောင်းမြစ်ချင်လုပ်တဲ့ရွာသားတွေကိုလာစဉ်ခြေကောက်တစ်တွေဖမ်းရင်လဲဖမ်းဖမ်းထားတဲ့တစ်စရင်ပြတာနည်းနည်းပွဲစားကိုပြန်ရောက်တာကများများဆိုတာအထက်လူကြီးတွေသိအောင်တင်ပြပေးပါဗျာ။အခုလိုလုတ်ကင်နေတာနိုင်ငံအတွက်လည်းမဟုတ်ပါဘူး။ကိုကျိုးစည်းပွားရှားနေတာပါ။သက်ဆိုင်ရာတာဝန်ရှိသူတွေစုံစမ်းအရေးယူပေးပါဗျာ။
ဒီတော့ရှင်ကတစ်ခုတ်ဝါခုတ်မြစ်ချိုးရောင်းစားတဲ့နေရာမှာပါလက်ပေးလက်ယူမှုနဲ့မလွတ်ပါဘူးသက်ဆိုင်ရာသိစေချင်ပါတယ်ဆိုပြီးစာရေးပြောလာတာဖြစ်ပါတယ်ရှင်တော်ရှင်ရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှရရချင်ပါတယ်နော်အားလုံးပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့ဆန္ဒပြုပါတယ်ရှင်ဖီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနယ်ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းတွေပြီးတော့ကိုရိုင်းထွေးကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းချင်းချင်းယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေ၊ရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လည်းထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လည်းထုတ်လွှင့်ခြင်းနဲ့တပြိုင်နက်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ပြန်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet ဆာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet ဆာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမဧသနာကျော်ပါ။ VOA ကိုလည်းစာရေးကြပါအောင်နော်။သရရှင်တွေအားလုံးဒီရက်နေ့ရဲ့ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
ခရော့ကဘာတလွားကထူခြားတဲ့သတင်းကလေးတွေကိုတင်ပြပေးချင်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့နယ်မှာခေတ်ကုံသွားပြီးတော့အတုံးမတွင်ကျဲတော့တဲ့လူသုံးကုန်လျှက်စစ်ပစ္စည်းတွေကိုပြတ်တက်ထားတဲ့ပြတိုက်တစ်ခုဖွင့်လှစ်ထားပါတယ်။အမေရိကန်နိုင်ငံလတ်စ်ဗီဂတ်စ်မြို့မှာကျင်းပခဲ့တဲ့ CES လူသုံးကုန်လျှက်စစ်ပစ္စည်းပြောက်ပွဲမှာတော့တောင်ကိုရီးယားကုမ္ပဏီတစ်ခုကစိတ်ကျယောဂါကိုတက်တာစေတဲ့လျှက်စစ်ပစ္စည်းခေါင်းစည်းဆက်တစ်မျိုးကိုမိတ်ဆက်လိုက်ပါတယ်။ဒီလိုကဘာတလောကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့မမရတဲ့စင်အောင်တို့ကတင်ဆက်ထားပါတယ်ရှင်။
ဂျပန်နိုင်ငံတိုကျိုမြို့အလယ်မှာခေတ်ကုံသွားပြီးတော့အသုံးမတင်ကျဲတော့တဲ့လူသုံးကုန်လျှက်စစ်ပစ္စည်းတွေပြသထားတဲ့ပြတိုက်တစ်ခုဖွင့်လှစ်ထားပါတယ်။2023ခုနှစ်ကလေးကဖွင့်ထားတဲ့ဒီပြတိုက်ကိုမြို့တုံးသွားတဲ့မီဒီယာပြတိုက်လို့နာမည်ပေးထားပြီးတော့ floppy disk နဲ့ Kihon Sony လျှက်စစ်ပစ္စည်းတွေအပါအဝင် Peter Cams လို့ကင်မရာတွေကိုပြထားပါတယ်။ကင်မရာအဟောင်းတွေဆက်သွယ်ရေးပစ္စည်းအဟောင်းတွေပြင်ရှေးဟောင်းပစ္စည်းတစ်ခုဖြစ်တဲ့1916ခုနှစ်တုန်းကဂျပန်နိုင်ငံမှာထုတ်ခဲ့တဲ့ Lily Flynn ကင်မရာတစ်ခုလည်းပြသထားပါတယ်။ဒီပြရိုက်ကိုလာလေသူတွေအနေနဲ့ပြသထားတဲ့ပစ္စည်းတွေကိုကြည့်ပြီးတော့အတိတ်ကိုပြန်သတိရနိုင်တယ်လို့အရင်ကဒီလိုပစ္စည်းတွေသုံးခဲ့ဘူးပါလားဆိုတဲ့စိတ်မျိုးဖြစ်စီတယ်လို့လာရောက်ကြည့်ရှုသူတူဖြစ်တဲ့အသက်59နှစ်အရွယ်မီကာမာဆူတာပြောပါတယ်။ဆာယွေးနဲ့ကြောက်စာချက်တွေကလွဲပြီးတော့ media လျှက်စစ်လူသုံးကုန်ပစ္စည်းတွေဟာတဖြည်းဖြည်းခေကုံသွားပြီးအသုံးမတွင်ကျေတော့တာမျိုးဖြစ်သွားနိုင်တယ်လို့ဒီပြရရဲ့ဒုပြရမှုကပြောပါတယ်ဒီမှာပြထားတဲ့ပစ္စည်းအများစုဟာအများပြည်သူကြည့်ရှုနိုင်ဖို့လှူဒန်းထားတာဖြစ်ပြီးလာရောက်သူတွေအနေနဲ့လည်းဂိုင်းတွဲဆန်းကြည့်လို့ရပါတယ်ပြရတဲ့အနေနဲ့လည်းလာရောက်သူတွေစီကပစ္စည်းတွေအလှလက်ခံပြီးတော့ဝင်ကြီးရတော့တယောက်ကိုဂျပန်ယန်1000ကျပ်တက်ပါတယ်ကျောင်းသားတွေနဲ့အလှရှင်တွေအတွက်ကတော့ဂျပန်ယန်1000နဲ့ဝင်ကြီးလျှော့ပေးထားပါတယ်ရှင်
ဂျပန်နိုင်ငံမှာပဲအများချစ်ကြတဲ့ဝမ်ဝင်ရုပ်ကလေးကုမာမွန်ကိုတိုကျိုဘူဒာကြီးရဲ့ဂုံတူးဆောင်ယုံပိုင်အဖြစ်အသိအမှတ်ပြုခဲ့ပါတယ်။ဗအိုနီလေးတွေနဲ့ဒီဝမ်ဝင်လေးဟာဂျပန်နိုင်ငံအနောက်တောင်ပိုင်းမှာရှိတဲ့ကုမာမိုတိုခရိုင်ကိုကိုးစားပြုတာဖြစ်ပြီးတော့ဂျပန်နိုင်ငံမြို့တော်တိုကျိုမှာရှိတဲ့ဂင်ဇာဘူဒာယုံကြီးရဲ့ယုံပိုင်အဖြစ်အသိအမှတ်ပြုတဲ့ဆာရွက်နဲ့ဆလွဲကိုဆွဲပေးခဲ့တာပါ။ကုမာမိုတိုခရိုင်ကထွက်ရှိတဲ့ထုတ်ကုန်တွေကိုအစင်းမြင့်ဂင်ဇာဈေးရက်ွက်ကြီးမှာဝယ်ယူရနိုင်တဲ့အကြောင်းအယောင်မြင့်တင်တဲ့အနေနဲ့အခုလိုအသီးမှတ်ပြုပွဲကိုကျင်းပခဲ့တာပါပြီးခဲ့တဲ့နှစ်ကလည်းတိုကျိုမြို့ရဲ့ရဲချုပ်အဖြစ်ဂေါ်ဇီလာကိုခန့်အပ်ပြီးလမ်းအန္တရာယ်ဘေးကင်းလုံခြုံရေးမြင့်တင်ဖို့အတွက်ကြိုးပမ်းခဲ့ပါတယ်ခင်ဗျာတရုတ်နိုင်ငံမကာအိုကိုပိုင်အုပ်ချုပ်ခွင့်ရကျွန်းမှာဗြိတိရှ်ပေါ့အမှုပညာရှင်ဖိလစ်ကိုဘက်ရဲ့လက်ရာတွေဖြစ်တဲ့အယောင်ဆုံးကြောက်ပစွန်အယုတ်ကြီးတွေကိုပြသပြီးခရီးသွားတွေကိုဆွဲဆောင်နေပါတယ်အဲ့ဒီတဲကအကြီးဆုံးအယုတ်ကြီးကိုတော့မြို့စိတ်ကန်းကရေထဲမှာပြသထားတာဖြစ်ပြီး15မီတာအမြင့်ရှိတဲ့လေထိုးကြောက်ပစုံယုတ်ကြီးဖြစ်ပါတယ်။အခုလိုပြသတာကိုဇန်နဝါရီလ15ရက်နေ့ကနေမတ်လ16ရက်နေ့အထိမကာအိုကျွန်းကနေရာ5ခုမှာပြသထားမှာပါ။အဲ့ဒီထဲမှာရှေးဟောင်းတမိုင်းဝင်နေရာတွေဖြစ်တဲ့အိုင်လောင်းမီးပန်းဆက်ယုံတပီယာအင်ဒေါ်တို့လည်းပါဝင်ပြီးတော့ဒါဟာလည်းဒီရက်ွက်တွေကိုပြန်လည်ထူထောင်ဖို့လှုပ်ဆောင်တဲ့စီမံကိန်းရဲ့တစိမ့်တစ်ပိုင်းလည်းဖြစ်ပါတယ်။မကာအိုဟာအာရှတိုက်ရဲ့အကြီးဆုံးကက်ဆီနိုလောင်းကစားရုံတွေတည်ရှိတဲ့ကျွန်းဖြစ်ပြီးတော့အခုလိုအမှုပညာအလုပ်တွေဟာလောင်းကစားအလုပ်တွေရင်းသားမကတခြားကနေလဲဝင်ငွေရဖို့ကြိုးပမ်းနေတဲ့တရုတ်အစိုးရကြိုးပမ်းမှုတစ်စိမ့်တစ်ပိုင်းလည်းဖြစ်ပါတယ်။မကာအိုအစိုးရရဲ့ဝင်ငွေ87ရာခိုင်နှုန်းဟာလောင်းကစားလုပ်ငန်းတွေကိုအခွန်ကောက်ခံတာကရနေတာဖြစ်ပြီးတော့မကာအိုလူမှုဟာတရုတ်နိုင်ငံအတွင်းကတဦးချင်းဝင်ငွေအများဆုံးရနေသူတွေလည်းဖြစ်ပါတယ်ခင်ဗျာ။
2025ခုနှစ်အတွက်အမေရိကန်နိုင်ငံလာစ်ဗီဂတ်စ်မြို့မှာကျင်းပခဲ့တဲ့ CES လူသုံးကုန်လျှက်စစ်ပစ္စည်းပြပွဲမှာတောင်ကိုရီးယားကုမ္ပဏီတစ်ခုဟာစိတ်ကြယောဂါကိုတက်တာစီတဲ့လျှက်စစ်ပစ္စည်းခေါင်းစည်းဆက်တစ်မျိုးကိုမိတ်ဆက်လိုက်ပါတယ်။တောင်ကိုရီးယားကုမ္ပဏီ Serial Gen မှာမိတ်ဆက်လိုက်တဲ့ MindFit Neuro Wellness Enhancer လို့နာမည်ပေးထားတဲ့ဒီဆက်ဟာနှဖူးမှာတက်ဆင်ရတာဖြစ်ပြီးအုန်းနောက်ကိုလျှက်စစ်လိုက်အပျော်စားထုတ်ပေးပြီးတော့စိတ်ကြယောဂါကိုတက်တာစီပါတယ်။ဒီ mind fit ဆက်ဟာစိတ်ကြယောဂါကုသနိုင်တဲ့အဆင့်3ဆေးဝါးပစ္စည်းဖြစ်တောင်ကိုရီးယားနိုင်ငံကအတိအမှတ်ပြုပေးထားပြီးတော့ပုံမှန်စိတ်ကြယောဂါကိုကုသနေတဲ့ကုလုံးတွေလို့မဟုတ်ပဲခွဲစိတ်စရာမလိုတဲ့တခြားနည်းလမ်းတစ်ခုဖြစ်သုံးနိုင်တာပါ။ဒီဆက်ကိုတောင်ကိုရီးယားနိုင်ငံမှာဒေါ်လာ1000နဲ့ရောင်းချနေတာဖြစ်ပြီးတော့တခြားနိုင်ငံတွေမှာလည်းရောင်းချဖို့အတွက်ခွင့်ပြုချက်တွေရဖို့ကြိုးပမ်းနေပါတယ်။စိတ်ကျန်းမာရေးအလွယ်တကူမရနိုင်သူတွေ၊ပုံမှန်ကုလုံးမရနိုင်သူတွေအတွက်ဒီ mind fit ဆက်ကပို့ပြီးတော့လွယ်ကူတဲ့ကုသမှုမျိုးပေးနိုင်ဖို့မျှော်လင့်တယ်လို့ CEO လီယာပြောပါတယ်ရှင်။
တဲ့အချင်းချက်ကိုပြောပြပေးပါမယ်။အမေရိကန်အာဏာပိုင်တွေကအထောက်အထားမဲ့ရွှေပြောင်းဝယ်ရောက်သူတွေကိုနေ့စဉ်ယာနဲ့ချီဖမ်းဆီးနေပြီးနေရာရင်းကိုပြန်လည်ပို့ဆောင်နေပါတယ်။ဒါဟာဆိုရင်အမေရိကန်ပြည်ထောင်စုရင်းကိုတရားမဝင်ရွှေပြောင်းဝယ်ရောက်သူတွေကိုအစုလိုက်အပြုံလိုက်ဌာနေပြန်ပို့မယ်ဆိုတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့2024ခုနှစ်စီယုံရေးကတိကဝတ်ကိုအကောင့်ထဲပို့နေတာဖြစ်ပါတယ်။လူဝင်မှုကြည်ကြရေးဆိုင်ရာဥပဒေတွေကိုကျင့်သုံးဆောင်ရွက်မယ်လို့ဒုတိယသမ္မတ GD Vance ကလည်း CBS ရုပ်သံရဲ့ Face the Nation အစီအစဉ်မှာသတင်းဝင်ကပြောပါရယ်။ Hamas တို့ကအပြစ်ခတ်ရစရည်သဘောတူညီချက်ကိုချိုးဖောက်တယ်လို့ Israel တို့ကဆွဆွဲပြီးတော့နေဆက်စစ်ဆေးရေးဂိတ်တွေဖွင့်ပေးဖို့ညှင်းဆိုထားတာကြောင့် Gaza မြောက်ပိုင်းကအိမ်ကိုပြန်ကြတဲ့တောင်းနဲ့ချီတဲ့ Palestine တွေလမ်းမှာပိတ်မိပြီးတော့ဆောင်ဆိုင်နေကြရပြီးမကြေမနက်ဖြစ်နေကြပါရယ်။ကာဇာမှာထိန်းသိမ်းထားတဲ့အစ္စရေးတစ္ဆခန်တွေနဲ့အစ္စရေးအချင်းထောင်တွေကပါလက်စတိုင်းအချင်းသားတွေဒုတိယအကြိမ်လဲလိုက်ပြီးနောက်တနေ့မှာအခုလိုနယ်စပ်ဖြတ်ခိတ်တွေကိုပိတ်ထားတာဖြစ်ပြီးတော့ဟာမတ်စ်နဲ့အစ္စရေးကြားအပြစ်ခတ်ရစရေးထိခိုက်နိုင်တဲ့အခြေအနေကိုပြသနေတာဖြစ်ပါတယ်။တနေ့အချင်းချုပ်တွေကတော့ဒီလောက်ပါပဲရှင်။ဒီကနေ့မနက်အတွက်အစီအစဉ်ထုတ်လို့ရမှုကကိုစံကျော်ဖြစ်ပါတယ်။ဒီကနေ့မနက်ဖက်6:00နာရီနဲ့9:00နာရီထိအစီအစဉ်တွေကိုအင်တာနက်ဆာမျက်နှာ burmese.voanews.com facebook youtube တို့ကနေတိုက်ရိုက်ထုတ်လွှင့်ခဲ့တာပါတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးဘေးရန်ကင်းပြီးတော့ကျန်းမာရွှေလန်းကြပါစေ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်အခုလို VOA ရဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးတော့ဖိဖန်အကြံပေးလို့ရင်လဲကျမတို့စီကိုရင်ဖွင့်လာရေးသားပေးပို့နိုင်ပါတယ်ရှင်ကျမနားလာပါ